Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဖေဖော်ဝါရီ4ရက်စနေနေ့မနေ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 48နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖောင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာပါရှင်ကျမကခင်မြတ်သက်ပါဒီမနေ့ခင်းသတင်းတွေကိုမဆွမြတ်မုံနဲ့အတူကြေညာပေးမှာပါAmerican ကအီရန်ပေါ်မှာအရေးယူတန်းခတ်မှုအစ်စ်တွေကိုချမှတ်လိုက်ပါပြီ။ American နိုင်ငံရဲ့ပြည်ဝင်ခွင့်ဗီဇာပိတ်ပင်ထားတဲ့အပေါ်မှာ IS စစ်သွေးကြော်တွေကစီးအောင်သိမ်းသွင်းနိုင်ခြေရှိနေတယ်လို့ကြမ်းကြင်သူတွေကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားမှာထောက်လှမ်းရေးအခြေအနေကိုရာထူးကနေဖယ်ရှားပစ်လိုက်ပါပြီ။ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါရှာပေါင်းရင်
။ကောင်းပါပြီရှင်။သတင်းတွေအပြီးမှာတော့ရခိုင်ပြည်နယ်မြောက်ဘက်ခြမ်းကလူအခွင့်အရေးအခြေအနေနဲ့ပတ်သက်လို့ OHCHR ကုလသမဂ္ဂလူအခွင့်အရေးကော်မရှင်နာမင်းကြီးဇိုင်အယ်ဟူစင်ကဒေါအောင်ဆန်းစုကြည်နဲ့စကားဆက်သွယ်ပြောဆိုရမှာဘာတွေပြောဆိုခဲ့ပါသလဲ
I did speak to Aung San Suu Kyi about an hour and a half ago I called the
ဒီအကြောင်းပြည်စုံဝင်နောက်ပိုင်းမှာနားဆင်ရပါမယ်ဒါအပြင် OHCHR ရဲ့အစီရင်ခံစာအပေါ်သမ္မတရုံးကဘလို့တုတ်ပြန်ထားတယ်ဆိုတာကိုနားဆင်ရမယ်အပြင်နိုင်ငံတကာဆိုင်ရာသတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါ်ခင်မြတ်သက်နဲ့မဆုမြမွန်တို့ပြောပြပေးပါမယ်ရှင
် American ကအီရန်ပေါ်မှာပြင်းပြင်းထန်ထန်ပြောကြားခဲ့ပြီးတဲ့နောက်မှာပထမအဆင့်အနေနဲ့အရေးယူမှုတန်းခတ်မှုအစ်စ်တွေကိုချမှတ်လိုက်ပါတယ်။ဒီအထက်မှာအီရန်ရဲ့ပက်ထိန်တက်ဒုံးကြီးအစီအစဉ်နဲ့သက်ဆိုင်သူတွေအရှေ့လေပိုင်းဒေသတစ်လွှာကသူတို့နဲ့ဆက်နွယ်နေသူတွေတဲကလူပုဂ္ဂိုလ်73ဦးနဲ့ကုမ္ပဏီ12ခုကိုတန်းခတ်အရေးယူခဲ့တာဖြစ်ပါတယ်။အခုပြတ်မှတ်ထားအရေးယူတဲ့အထက်မှာအီရန်ကိုသူ့ရဲ့ပက်ထိန်တက်ဒုံးကြီးအစီအစဉ်အဆင့်မြင့်ဖို့အတွက်လိုအပ်တဲ့ပစ္စည်းတွေနဲ့ဤပညာပံ့ပိုးကူညီပေးတဲ့ UAE Arab ဆော်ဘောများနိုင်ငံနဲ့တရုတ်နိုင်ငံတဲကအီရန်ကိုပံ့ပိုးကူညီနေတဲ့ကွန်ရက်တွေပါဝင်ပါတယ်။အခုအရေးယူတန်းခတ်မှုဟာအီရန်ရဲ့အစ္စလာမ်တော်လှန်ရေးအဆောင်တပ်ဖွဲ့နဲ့အီရန်ကနေထောက်ပံ့ကူညီနေတဲ့ Hezbollah Lebanon အကြမ်းဖက်အဖွဲ့တွေနဲ့ဆက်နွယ်ပြီးလုပ်နိုင်ကိုင်နေတဲ့လူပုဂ္ဂိုလ်တဦးချင်းစီကိုရောကွန်ရက်အဖွဲ့တွေကိုပါရည်ရွယ်ချမှတ်တာလို့ဗန္ဓာယီဝန်ကြီးဌာနကပြောပါတယ်။အီရန်ရဲ့မကြသေးခင်ကလှုပ်ဆောင်မှုတွေဟာရေရှည်အတွက်မကောင်းတယ်လို့လက်ခံနိုင်စရာမရှိဘူးလို့အကြီးအကဲတာဝန်ရှိသူတူကပြောဆိုခဲ့တယ်လို့အခုအရေးယူမှုဟာအီရန်ရဲ့ဒဏ်လိုတဲ့လှုပ်ဆောင်ချက်ကိုတုံ့ပြန်တဲ့ကနဦးအရေးယူမှုအဆင့်မှာပဲရှိနေသေးတယ်လို့သတိပေးပါတယ်။ဒါပေမဲ့အီရန်အနေနဲ့ရွေးစရာလမ်းရှိနေပြီးအမေရိကန်ဘက်ကတော့အီရန်ရဲ့တည်ငြိမ်မှုပြတ်ပြတ်အောင်လှုပ်ဆောင်မှုတွေကိုပြင်းပြင်းထန်ထန်တုံ့ပြန်တာနဲ့တချိန်တည်းမှာပဲနိုင်ငံတကာကိုပေးထားတဲ့အချက်ကိုအီရန်ကလိုက်နာလာခဲ့ရင်အီရန်နဲ့အပြူသဘောဆောင်လှုပ်ဆောင်မှုတွေကိုလှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်
။အမေရိကန်အစိုးရကမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9ခုကနိုင်ငံသားတွေကိုပြည်ဝင်ခွင့်ပိတ်ပင်ထားတဲ့ကိစ္စကိုအကြောင်းပြပြီးတော့ IS လို့ဂျီဟတ်ဘာသာရေးစစ်ပွဲဆင်နွှဲနေကြတဲ့စစ်သွေးကြွအဖွဲ့တွေကတိမ့်သွင်းလူစုနိုင်တယ်လို့အကြမ်းဖက်မှုကိုလေ့လာနေတဲ့ကျွမ်းကျင်သူတွေကပြောလိုက်ပါတယ်။တမ်ဘရာထရမ်ကသူ့လုပ်ပိုင်ခွင့်နဲ့ယာယီပြည်ဝင်ခွင့်ပိတ်ပင်ခဲ့တာဟာမွတ်စလင်တွေအပေါ်အမေရိကန်ရဲ့မုန်းတီးမှုကိုပြသလိုက်တာဖြစ်တယ်လို့ဂျီဟတ်စစ်ပွဲဆင်နွှဲနေကြသူတွေကပြောကြကြောင်းအမေရိကန်အခြေစိုက်အကြမ်းဖက်မှုဆိုင်ရာလေ့လာဆောင်ကြည့်ရေးအဖွဲ့ Site Intelligence Group ကရေးသားပါတယ်။ Iraq, Iran, Libya, Yemen, Syria, Somalia နဲ့ Sudan နိုင်ငံကနိုင်ငံသားတွေကို3လပြည်ဝင်ခွင့်ပိတ်ပင်ထားတာဟာအမေရိကန်လုံခြုံရေးအတွက်ဆောင်ရွက်မှုဖြစ်တယ်လို့အင်ဂျီရောကပြောကြခဲ့ပါတယ်။ဒီပိတ်ပင်မှုအပေါ်တခြားနိုင်ငံတော်တော်များများကဝေဖန်ခဲ့ကြပါပဲ။တမရကရွေးကောက်ပွဲစီယုံကတိအတိုင်းဆောင်ရွက်တဲ့အပေါ်မှာအမေရိကန်နိုင်ငံတွင်ကပြည်သူတဝက်လောက်ကထောက်ခံကြတယ်လို့စစ်တမ်းတွေအရသိရပါတယ်။တမရထရမ့်ရဲ့ပြည်ဝင်ခွင့်ပိတ်ပင်ကန့်သက်တဲ့အမိန့်ကိုအသုံးချအကြောင်းပြပြီးတော့ IS စစ်သွေးကြွားတွေကလူမှုကွန်ရက်တော်တော်များများပေါ်မှာစီယုံရေးသားနေကြတယ်လို့နိုင်ငံရေးသိပ္ပံပညာရှင်တယောက်ကပြောပါတယ်။နိုင်ငံအရေးအကဲခတ်နောက်တယောက်ကလည်းဒီလိုမျိုးပိတ်ပင်မှုဟာရေရှည်အကျိုးသက်ရောက်မှုရှိပါမလားလို့မေးခွန်းထုတ်ခဲ့ပါတယ်။IS သွေးကြွားတွေဟာဒီကမ္ဘာမှာမွတ်စလင်အများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံနဲ့ဖိလစ်ပိုင်တောင်ပိုင်းအထိသူတို့ရဲ့အဖွဲ့ကိုချဲထွင်ဖို့ကြိုးစားတဲ့လုပ်ရက်တွေလည်းရှိခဲ့ပါတယ်
။ American သမ္မတ Donald Trump ရဲ့နိုင်ငံပေါင်း9နိုင်ငံအတွက်ခီးတော့ခွင့်တားမြစ်မှုအမိန့်ကြောင့်ပြည်ဝင်ခွင့်ဗီဇာယာယီပယ်ချတာခံရသူဟာ6000တောင်မရှိပါဘူးလို့ American နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ဒါဟာ American နိုင်ငံတွင်းကိုဝင်ရောက်ခွင့်ပိတ်ပင်တဲ့အကြီးအညာချက်ထုတ်ပြန်ပြီးနောက်ပိုင်းပြည်ဝင်ခွင့်ဗီဇာအငင်းပယ်ခံရသူ3000ကျော်နေတယ်လို့ပြောကြားခဲ့တဲ့တရားရေးဌာနရှေ့နေတွေရဲ့အစောပိုင်းထုတ်ပြန်တဲ့ဥယျာဉ်နဲ့မကန့်ညီပါဘူး။ဒီတားမြစ်ပိတ်ပင်မှု K ကင်းလွတ်ခွင့်ရနေသူတွေထဲမှာတန်တမန်တွေနဲ့တခြားဗီဇာဆိုင်ရာကင်းလွတ်ခွင့်ရသူတွေပါပါဝင်ပါတယ်လို့နိုင်ငံခြားရေးဌာနကပြောပါတယ်။သမ္မတထရမ့်ရဲ့တားမြစ်မိန့်ထဲမှာအီရန်၊အီရတ်၊ဆီးရီးယား၊ဆူဒန်၊ဆိုမာလီးယား၊လီဗျားနဲ့ယီမန်နိုင်ငံတွေကနိုင်ငံကူးလက်မှတ်ကိုင်ဆောင်ထားသူတွေကိုပိတ်ပင်တားမြစ်ထားတာဖြစ်ပါတယ်။ဒီလိုလှုပ်ဆောင်တာဟာအမေရိကန်ပြည်သူတွေအကြမ်းဖက်တမားရန်ကနေကာကွယ်နိုင်ဖို့အတွက်လိုအပ်နေတဲ့လှုပ်ဆောင်ချက်လို့လည်းပြောပါတယ်။ပြီးခဲ့တဲ့စနေနေ့ကဒါလတ်စ်လေးစိတ်ကိုဆက်ရောက်လာသူယီမန်နိုင်ငံသားညီကိုညှောက်ရအမှုကိုတောက်ကြံနေကဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီးယားတရားရုံးမှာကြားနာပွဲပြုလို့ဆင်အခုလိုတားမြစ်မိကြောင့်ဝင်ခွင့်ပေးခံရသူဟာတသိန်းရှိနေတယ်လို့ပြောကြခဲ့ကြတာပါသူတို့နှစ်ဦးကိုတရားဝင်နေခွင့်ပြုထားတဲ့ဗီဇာပြန်အပ်ခိုင်းပြီးအက်သီယိုးပီးယားနိုင်ငံကိုပြန်ဖို့အတွက်အထမတိုက်တွန်းခဲ့တယ်လို့ညီကိုနှုတ်ကပြောပါတယ
်ပြင်သစ်နိုင်ငံပါရီမြို့တော်မှာတားရှည်တွေကင်ဆောင်ထားသူတယောက်ကလူးဖ်ပြလိုက်ထဲကိုဝင်ဖို့ကြိုးစားစဉ်မှာပြင်သစ်စစ်သားတယောက်ကပြစ်ခတ်ခဲ့တဲ့အတွက်ဒဏ်ရာရသွားပါတယ်တောက်ချာနေမနေ့9နာရီလောက်မှာကြောပွဲတလုံးတွေထားပြီးတော့လက်နှစ်ဖက်လုံးမှာတားရှည်တွေကင်ဆောင်ထားသူတယောက်ကပြားတိုက်ဆိုင်ခန်းတွေရှိရာနားက14ကားနားကနေဆင်းလာခြင်းမှာကင်းလှည့်စစ်သား4ယောက်ကိုမြင်တဲ့အခါအလ္လာအရှင်မြတ်ဟာကြီးမြတ်တယ်လို့အဓိပ္ပာယ်ရတဲ့အာရဘီလိုအလ္လာဟူအက်ကဘာလို့အော်ဟစ်ကစစ်သားတွေစီကိုပြေးလာတိုက်ခိုက်ခဲ့တယ်လို့ပြင်သစ်အစိုးရရှေ့နေဖရန်စွာမော်လင်ကပြောပါတယ်တိုက်ခိုက်မှုအတွင်းမှာစစ်သား2ယောက်ဒဏ်ရာရခဲ့ပြီးတော့တိုက်ခိုက်သူကိုပြန်လည်ပြစ်ခတ်တဲ့အတွက်အဲ့ဒီသူဒဏ်ရာပြင်းပြင်းထန်ထန်ရသွားတယ်လို့မစ္စတာမော်လင်ကတောက်ချာနီညကသတင်းစာရှင်းလင်းပွဲမှာရှင်းပြပါတယ်အကြမ်းဖက်တိုက်ခိုက်မှုဟုတ်မဟုတ်ဆိုတာကိုစုံစမ်းစစ်ဆေးနေတယ်လို့လည်းသူကပြောပါတယ်။လူးပြတိုက်မှာဒီပိရမစ်ပုံဖန်နဲ့လုပ်ထားတဲ့အမိုးအောင်နေရာမှာစာအုပ်ဆိုင်နဲ့အမှတ်တရပစ္စည်းအယောင်ဆိုင်တွေရှိပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းလူပေါင်းရာနဲ့ချီသေဆုံးခဲ့တဲ့တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ပြင်သစ်နိုင်ငံမှာအရေးပေါ်အခြေအနေထုတ်ပြန်ထားစေဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နိုင်ငံသားခီးတွေတွေလာရောက်မှုကျဆင်းသွားခဲ့ပြီးတော့ပဲရစ်မြို့ကအထင်ကရလူးပြတိုက်စီကိုလာသူအရေးအတွက်အခုမှတဖြည်းဖြည်းပြန်လည်များလာနေချိန်မှာအခုလိုတိုက်ခိုက်ဖို့ကြိုးစားမှုဖြစ်ခဲ့တာပါ။လောလောဆယ်မှာဒီပြတိုက်ကိုယာယီပိတ်ထားပါတယ်။ပြင်သစ်မှာအထွေထွေရွေးကောက်ပွဲကျင်းပဖို့သုံးလတောင်မလိုတော့ချိန်မှာလုံခြုံရေးနဲ့အကြမ်းဖက်တိုက်ခိုက်မှုအန္တရာယ်ဟာမဲဆန္ဒရှင်တွေရဲ့အဓိကစိုးရိမ်မှုဖြစ်နေပါတယ်ရှင
်။ VOA American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ32 kHz 93.25 40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်လျှို့ဝှက်မှုအပြစ်ရှိတဲ့မြောက်ကိုရီးယားနိုင်ငံမှာအစ်မြင့်အရာရှိကြီးတွေကိုထုတ်ပယ်မှုတွေဇက်တိုက်တွေ့လာရတဲ့နောက်ပိုင်းမှာနိုင်ငံခေါင်းဆောင်ကင်ဂျွန်အုန်းရဲ့အဓိကလက်ရုံးတစ်စုလို့သတ်မှတ်ကြတဲ့လုံခြုံရေးဆိုင်ရာဝန်ကြီးကင်မွန်ဟောင်ကိုလည်းထုတ်ပယ်ပြစ်လိုက်တယ်လို့တောင်ကိုရီးယားကတောက်ကြံနေမှာပြောကြားလိုက်ပါတယ်။ထောင်လိုင်းအဖွဲ့အကြီးအကဲဖြစ်တဲ့ကင်ကို January လလယ်တုန်းကရာထူးကနေဖယ်ရှားပစ်ခဲ့တာဖြစ်ပြီးသူ့ကိုအဂတိလိုက်စားမှုအာဏာအလွဲသုံးစားလုပ်မှုနဲ့လူခွင့်ရချုပ်ဖောက်မှုတွေနဲ့ထုတ်ပြစ်လိုက်ပုံရတယ်လို့ကိုရီးယားနိုင်ငံပြန်လည်ပေါင်းစည်းဝင်ကြီးဌာနရဲ့တောင်ကိုရီးယားဆိုင်ရာပြောခွင့်ရဂျုံဂျူဟီကသတင်းတောက်တွေကိုပြောပါတယ်ကင်ကိုပါတီတွင်မှစုံစမ်းစစ်ဆေးမှုတွေလုပ်ပြီးတဲ့နောက်မှာပထမဗိုလ်ချုပ်ကြီးယာရူကနေဗိုလ်ချုပ်ယာရူကိုရှော့ချခဲ့တာဖြစ်ပြီးအခုနောက်မှာတော့အလုတ်ကနေထုတ်ပယ်ပစ်ခဲ့တာဖြစ်ကြောင်းဂျုံကပြောပါတယ်တောင်ကိုရီးယားနိုင်ငံမှာခေါင်းဆောင်ကင်ဂျွန်အီကွယ်လွန်ခဲ့တဲ့2011ခုနှစ်မှာတားဖြစ်သူကင်ဂျွန်အွန်တက်လာတာဖြစ်ပြီးသူဟာအာဏာကိုထိန်းချုပ်နိုင်မှုစ조사ရမှာထိပ်ပန်းအရာရှိကြီးတွေကိုယာရူကနေဖယ်ရှားမှုတွေနဲ့တပ်ဖြတ်တုတ်တင်တာတွေကိုလုပ်ခဲ့တယ်လို့လည်းတောင်ကိုရီးယားအရာရှိကပြောကြားခဲ့ပါတယ်
အီရန်နဲ့ဆက်ဆက်မှုရှိတဲ့ဟူသီစစ်သွေးကြွတွေရဲ့ရန်ကနေကာကွယ်ဖို့ယေမန်နိုင်ငံတန်းလွန်ကနိုင်ငံကရေပိုင်နဲ့ထဲမှာအမေရိကန်ရေတပ်ဖြစ်သမောတစည်းကင်းလှည့်မယ်လို့ကာကွယ်ရေးဌာနကတာဝန်ရှိသူတယောက်က VOA ကိုတောက်ချာနေကပြောကြားခဲ့ပါတယ်။ယေမန်နိုင်ငံအနောက်တောင်ဘက်မှာရှိတဲ့ Bab el Mandeb ရေလက်ကြားကို USS Cole ဖြတ်သိမ်းဖို့တောက်ချာနေကရရှိသွားပြီးတော့တာဝန်အရအဲ့ဒီရေလက်ကြားကိုဖြတ်သန်းသွားလာနေကြတဲ့သင်္ဘောတွေဘေးကင်းလုံခြုံစွာသွားလာနိုင်အောင်ကူညီလမ်းပြတာအပအဝင်သူတို့ရှိနေတဲ့ဆိုတာမြင်သာအောင်ပြသတဲ့စစ်စင်ရေးကိုလုပ်မယ်လို့အမည်မဖော်တဲ့တာဝန်ရှိသူက VOA ကိုပြောပါတယ်။ USS ကိုဖြတ်သန်းမောမှာဝေဟင်ပြစ်နဲ့မြေပြင်ပြစ်နိုင်တဲ့လက်နက်တွေကိုတပ်ဆင်ထားတဲ့အတွက်တိုက်ခိုက်လာနိုင်ခြေရှိတဲ့ရန်တွေကိုတုံ့ပြန်နိုင်တယ်လို့လည်းပြောပါတယ်။ Bab el Mandeb ရေလက်ကြားစီကိုမကြခင်စစ်သည်မော်တစင်ဒါမှမဟုတ်ဖြတ်သည်မော်တစင်ဆေလွတ်ဖို့အတွက်အမေရိကန်ကစီစဉ်နေစင်မှာပဲတင်းလာနေတော့ကပင်လယ်နီထဲမှာရှိတဲ့ Saudi စစ်သည်မော်တစင်အပေါ်ဟူသီတပုံတွေရဲ့အသေးခံတိုက်ခိုက်မှုနဲ့ သင်္ဘောမှုရန်နှစ်ယောက်တေဆုံးခဲ့ပြီးတဲ့နောက်မှာအမေရိကန်က USS ကိုစစ်သင်္ဘောကိုအဲ့ဒီရေလက်ကြားနားကိုမြ мян ဆန်းဆန်းဆေးလွတ်ခဲ့တာဖြစ်ပါတယ်။ကုန်းပေါ်မှာလည်းသွာလာနိုင်တဲ့ USS Comstock နဲ့ USS Marken Island သင်္ဘောနှစ်ဆင်းကိုလည်းအနာက Aden ပင်လယ်ကွေ့ထဲမှာရှိနေကြပါတယ်ရှင်။
ဥရောပသမဂ္ဂခေါင်းဆောင်တွေကအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မူဝါဒတချို့နဲ့ပတ်သက်ပြီးစိုးရိမ်စိတ်ပူမှုတွေရှိနေတယ်လို့ထုတ်ပေါ်ပြောကြားခဲ့ပေမဲ့အမေရိကန်ပြည်ထောင်စုနဲ့ထိတွေ့ဆက်ဆံရေးဟာသူတို့အတွက်ထိတ်တန့်ဦးစားပေးဖြစ်နေရှိနေစေဖြစ်ကြောင်းမော်တာမာကျင်းပနေတဲ့ EU ဥရောပသမဂ္ဂထိပ်သီးအစည်းအဝေးမှာပြောကြားကြပါတယ်EU အဖွဲ့ဝင်28နိုင်ငံရဲ့ထိပ်သီးအစည်းအဝေးဘွဲ့ကိုလက်ခံပြီးကျင်းပပေးနေတဲ့မော်တာနိုင်ငံရဲ့ဝန်ကြီးချုပ်ဂျိုးဆက်မော့စကာကအမေရိကန်အစိုးရအဖွဲ့အစည်းရဲ့ဆုံးဖြတ်လှုပ်ဆောင်ချက်တချို့နဲ့ပတ်သက်ပြီး EU 28နိုင်ငံကြားမှာစိုးရိမ်စိတ်ပူမှုတွေရှိနေတာကသိသာထင်ရှားလာပေမဲ့အမေရိကန်ဆန့်ကျင်ရေးလှုပ်လာတဲ့အထီတော့သဘောမထားကြဘူးလို့ပြောကြားခဲ့တာပါEC ဥရောပကောင်စီအကြီးအကဲဒေါ်နယ်တက်စ်ကတော့ EU ဥရောပသမဂ္ဂအနေနဲ့ Atlantic သမုဒ္ဒရာကျော်ဖြတ်ဆက်ဆံမှုနဲ့ပတ်သက်ပြီးပြန်လည်တုံ့တက်မှုတွေကိုလှုပ်ဆောင်နေစေဖြစ်ပေမဲ့ American ပြည်ထောင်စုနဲ့ဆက်ဆံရေးကိုတော့ထိတ်တန့်ဦးစားပေးအဆင့်မှာထားရှိတယ်လို့ပြောကြားခဲ့တာပါ။ပြင်သစ်သမ္မတ François Hollande ကတော့ American ပြည်ထောင်စုကိုဆက်ဆံရေးမလုပ်ခင်မှာ EU ဥရောပနိုင်ငံတွေကြားညှို့ညွတ်ကြဖို့အတွက်ပန်ကြားလိုက်ပါတယ်
။ကမ္ဘာပေါ်မှာကင်ဆာရောဂါကြောင့်နှစ်ဆင်သေဆုံးနေကြတဲ့သူကိုယ်တန်ဒီပါဟာယောဂရှိကြောင်းစောစောစစစစသိရှိခဲ့မယ်ဆိုရင်အသက်ရှင်နိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ်ဒီကနေ့ February 4ရက်နေ့မှာကြာရောက်တဲ့ကမ္ဘာ့ကင်ဆာယောဂါကာကွယ်ရေးနေ့အတွက် WHO ကကင်ဆာယောဂါနဲ့ပတ်သက်တဲ့လိုက်နာသင့်တဲ့နည်းလမ်းသစ်တွေကိုထုတ်ပြန်ခဲ့ပြီးတော့အဲ့ဒီအတိုင်းလိုက်နာရင်ကင်ဆာဝေဒနာရှင်တွေအသက်ရှင်နိုင်ခြင်းပိုများတယ်လို့ဖော်ပြထားပါတယ်ကမ္ဘာတဝန်းကင်ဆာဖြစ်ပွားမှုနှုန်းဟာကတ်ယောဂါလို့ပြောနိုင်တဲ့အခြေအနေကိုရောက်နေပါပြီ။နှလုံးသွေးကြောဆိုင်ရာယောဂါကြောင့်သေဆုံးသူတွေပြီးရင်ကင်ဆာဟာကမ္ဘာမှာသေဆုံးသူဒုတိယအများဆုံးယောဂါဖြစ်ပါတယ်။နှစ်စဉ်လူ6ယောက်မှတစ်ယောက်နီးပါးနှုန်းနဲ့သေဆုံးနေတာပါ။ဒီနှစ်ကိုကင်ဆာဖြစ်ပွားသူ14သန်းကျော်ရှိတယ်လို့ WHO ကပြောပါတယ်။2030ခုနှစ်မတိုင်ခင်23သန်းကျော်အထိလဲတိုးသွားနိုင်တယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကြီးကခန့်မှန်းထားပါတယ်။ချမ်းသာတဲ့နိုင်ငံတွေမှာဖြစ်တဲ့ယောဂါလို့ကင်ဆာကိုအရင်ကလက်ခံထားပေမဲ့ WHO ရဲ့ကိန်းဂဏန်းတွေအရအခုဆိုရင်တော့ကင်ဆာကြောင့်သေဆုံးမှု3ပုံ2ပုံကဝင်ငွေနည်းကနေဝင်ငွေအလဲလက်ရှိတဲ့နိုင်ငံတွေကဖြစ်ကြပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မြတ်တက်နဲ့မဆုမြတ်မွန်တို့ကြေညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံဆန်ရသတင်းလွှာတွေနဲ့အရင်စပါမယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်မောင်တော်ဒေသမှာရှိတဲ့မွတ်စလင်တွေအပေါ်အကြမ်းဖက်မှုတွေဟာစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ဖြစ်နေတဲ့ဆိုတဲ့စွပ်စွဲချက်တွေကိုစုံစမ်းစစ်ဆေးသွားမယ်လို့ဒေါအောင်ဆန်းစုကြည်ကကတိပေးလိုက်ကြောင်း OHCHR ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးဇာယီအယ်ဟူစင်ကပြောကြားခဲ့ပါတယ်။တောက်ကြနေကထုတ်ပြန်ခဲ့တဲ့ OHCHR ရဲ့ရခိုင်ပြည်နယ်မြောက်ပိုင်းကလူ့အခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့အစီရင်ခံစာနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်နဲ့ဇာယီအယ်ဟူစင်တို့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့တာဖြစ်ပါတယ်။မိုင်အင်ဂျင်နိုင်ကအပြည့်အစုံကိုဆက်ပြီးပြောပြပေးမှာပါရှင်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ဖုန်းပြောခဲ့တာနဲ့ပတ်သက်လို့တီးတန့်တွေးဆုံမေးမြန်းထားတဲ့ writer သတင်းဌာနကိုလူ့ခွင့်ရေးကော်မရှင်နာမင်းကြီး Zaid El Hussein ကအခုလိုပြောပါတယ
်။ I did speak to Aung San Suu Kyi about an hour and a half ago.
ဒီကနေ့နိုင်ဝဲလကပဲဒေါ်ဆန်းစုကြည်ကိုကျွန်တော်ဖုန်းနဲ့စကားပြောခဲ့ပါတယ်။ဒီစစ်စင်ရေးကိုအဆုံးသတ်စေဖို့စစ်တပ်နဲ့လူ့ခွင့်ရေးတပ်ဖွဲ့တွေအပေါ်မှာပြင်းပြင်းထန်ထန်ဖိအားပေးနိုင်တဲ့နည်းလမ်းမှန်သမျှအသုံးပြုဖို့ကျွန်တော်သူ့ကိုတိုက်တွန်းခဲ့ပါတယ်။စုံစမ်းစစ်ဆေးမှုတွေလုပ်မယ်လို့သူ့ဘက်ကလည်းကျွန်တော်ကိုအကြောင်းပြန်ပါတယ်။နောက်ထပ်သတင်းအချက်အလက်တွေသူတို့လိုအပ်လိမ့်မယ်လို့လည်းဒေါ်ဆန်းစုကြည်ကပြောပါတယ်
။အစီရင်ခံစာမှာလူ့ခွင့်ရေးတပ်တွေဘက်ကဆိုးရွားတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအတွက် ICC နိုင်ငံတကာရာဇဝတ်ခုံရုံးအထည်တင်ဖို့သူတို့စဉ်းစားနေကြောင်း Zaid El Hussein ကအခုလိုပြောပါတယ
် We think so severe are the allegations that
ဒီဆိုဆိုချက်တွေဟာအတော့ကိုပြင်းထန်တယ်လို့ကျွန်တော်ထင်ပါတယ်ပြင်မှုကျူးလွန်ခံရသူတွေနဲ့မျက်မြင်သက်သေတွေကိုကျွန်တော်တို့အဖွဲ့ကနေတွေးဆမေးမြန်းခဲ့တဲ့အချက်လက်တွေပေါ်မှာအခြေခံထားတာပါဒါကြောင့်နောက်ထပ်စုံစမ်းစစ်ဆေးဖို့ဒါမှမဟုတ်ကော်မရှင်လိုမျိုးနိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့လိုမျိုးလိုအပ်တာကတော့သိကြပါတယ်ICC လိုနိုင်ငံတကာရာဇဝတ်ခုံရုံးကနေဒီဖြစ်ရပ်တွေကိုကင်တွင်နိုင်ဖို့အခြေအနေအထိကျွန်တော်တို့စဉ်းစားနေပါတယ်နိုင်ငံတကာအတိုင်းဝိုင်းအတွက်လည်းအခွင့်အလမ်းတွေရှိနေပါတယ
်မနစ်အောက်တိုဘာလနောက်ပိုင်းကစပြီးဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်အရေအတွက်ဟာ6,000လောက်ထိရှိသွားပြီဖြစ်တယ်လို့လည်းကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးယုံရဲ့အစီရင်ခံစာမှာဖော်ပြထားပါတယ် ဒီအစင်ခန်းစားအတွက်တပ်တွေအထောက်ထားတွေဖြစ်တဲ့ကြီးစံနဲ့ဓာတ်တန်ရရခဲ့သူတွေရဲ့ဓာတ်ပုံတွေမီးရှို့ခံရပုံတွေအပြင်တနက်တင်ဒါမှမဟုတ်ဝါးရုံနဲ့ရိုက်ခံထားရသူတွေရဲ့ဓာတ်ပုံတွေကိုစုံစမ်းစစ်ဆေးသူတွေကရရှိခဲ့တယ်လို့ဆိုပါရယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ခိုင်ခိုင်မာမာတုံ့ပြန်ဖို့ဇာအစ်အယ်ဟူစိန်ကတိုက်တွန်းလိုက်ပြီးဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရအနေနဲ့တာဝန်ယူရမှာဖြစ်တယ်လို့လည်းသူကအခုလိုပြောပါတယ
် Certainly the scale and gravity of the allegations merit a strong responseand we will have to
team up line le di so swae jet di ko khai ma tou mi ya ma pit par de naw bi di kaisa yet tu ne pat de lo be ni lan ga kaung song le so ra ko kain twe pe bo taung khan la me so yin kula tamaga phwa win nangan rui pa win lu khun ye kaung si ne long jo ye kaung si phwa win nangan rui ne general ma pit mi ni swin ni ya ma wa le shi chein ma ro de lo phit ye myo rui te ye bi te ye that ma pit sei bu a jan phat mu rui shi ni de sit de ye ne mi shin le le long gan rui ko chat chin ye sai bu a le tha tait twon ni ba de
OHCHR ရဲ့အစီရင်ခံစာမှာဖော်ပြထားတဲ့ဆွဆွဲချက်တွေဟာရခိုင်ပြည်နယ်မြောက်ပိုင်းနယ်စပ်ကနေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာတွေတဲကစုစုပေါင်းအယောက်220ကိုတွေ့ဆုံမေးမြန်းထားတဲ့အချက်လက်တွေပေါ်မှာအခြေခံထားတာဖြစ်တယ်လို့ဆိုပါတယ်သူတို့တွေဟာ2016ခုနှစ်အောက်တိုဘာလ9ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းနယ်စပ်ရဲကင်းစခန်းတချို့အကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်လုံခြုံရေးတပ်တွေဘက်ကပြင်းထန်တဲ့နယ်မြေရှင်းလင်းရေးကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာကြသူတွေဖြစ်ပါတယ်ရှင်
။မိုင်းအင်ဂျင်နိုင်တင်ပြခဲ့တာဖြစ်ပါတယ်ရှင်။ DOHCHR ရဲ့အစီရင်ခံစာနဲ့ပတ်သက်လို့မြန်မာအစိုးရသမ္မတရုံးကလည်းတုံ့ပြန်ထားပါတယ်။အစိုးရဘက်ကအကူအညီဝေးအောင်တင်ပြထားတာကိုနားဆင်ကြရအောင်ပါရှင်။
ကုလသမဂ္ဂလူအခွင့်အရေးကော်မရှင်နာမင်းကြီးယုံ OACHR ရဲ့စုံစမ်းရေးအဖွဲ့တစ်ဖွဲ့ဟာမကြာသေးခင်ကမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချမ်းကိုသွားပြီးမြန်မာပြည်ဘက်ကထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်ဆိုသူ204ဦးနဲ့တွေ့ဆုံမေးမြန်းမှုပေါ်အခြေခံပြီးအစီရင်ခံစာကိုပြုစုထားတာလို့ OACHR ရဲ့ပြောခွင့်ရပုဂ္ဂိုလ်ရူပတ်ကော်ဗေးကပြောပါတယ
် This evidence comes from interviews with refugees mostly very recent arrivals in Bangladesh no one's been able to get proper access
ကျွန်တော်ရတဲ့အချက်တွေဟာမကြသေးခင်ကဘင်္ဂလားဒေ့ရှ်နယ်စပ်ကိုရောက်လာတဲ့ဒုက္ခသည်တွေကိုကျွန်တော်တို့အဖွဲ့ကတွေ့ဆုံမေးမြန်းခဲ့တဲ့အချက်တွေဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ရခိုင်ဒေသတွေကိုသွားရောက်ပြီးတော့မေးမြန်းနိုင်ခွင့်မရခဲ့ပါဘူးဒါအဲ့ဒီဒေသအတွက်ကျွန်တော်တို့ဘက်ကပထမဆုံးအကြိမ်စနစ်တကျလေးလာမေးမြန်းခဲ့တာမျိုးဖြစ်ပါတယ
်အစီရင်ခံစာထဲမှာလာသားကလေးနဲ့ကလေးငယ်တွေလည်းအသက်ခံရပြီးအကျန်းဖက်ရိုက်နှက်တာတွေလူမသိသူမသိပျောက်ဆုံးသွားတာတွေနဲ့အခြားသောလူအခွင့်အရေးချိုးဖောက်မှုတွေကိုမြန်မာအစိုးရလူညုံရေးတပ်ဖွဲ့တွေကကျူးလွန်ခဲ့ကြောင်း OACHR ရဲ့အစီရင်ခံစာမှာထောက်ပြထားပါတယ်သူတို့ရဲ့စုံစမ်းရေးအဖွဲ့ကမေးမြန်းခဲ့သူတွေထဲမှာတပ်ပြတ်မှုကိုကိုယ်တိုင်မြင်ခဲ့သူတွေပါဝင်သလိုတွေ့ဆုံမေးမြန်းခဲ့တဲ့204ယောက်ထဲကထက်ဝက်နီးပါးဟာသူတို့ရဲ့မိသားစုဝင်တူဦးအသက်ခံရတာဒါမှမဟုတ်ပျောက်ဆုံးနေတာမျိုးတွေထွက်ဆိုခဲ့ကြတယ်လို့OACHR အစီရင်ခံစာကဆိုပါတယ်။ဒါအပြင်တွေ့ဆုံမေးမြန်းခဲ့တဲ့ထဲမှာပါတဲ့အမျိုးသမီး102ဦးတည်းကထက်ဝက်ကျော်ဟာမတင်းအကျင့်ခံရတာဒါမှမဟုတ်လိမ်မိုင်းဆိုင်ရာအကျန်းဖက်ခံရတယ်လို့ထွက်ဆိုခဲ့ကြကြောင်း OACHR အစီရင်ခံစာမှာဖော်ပြထားပါတယ်။လူညုံရေးတပ်ဖွဲ့ဝင်တွေဟာနေမြေရှင်းလင်းရေးအတွက်ဒေသခံတွေကိုကာကွယ်ရမယ့်အစားနို့စုတ်ကလေးတူကိုတတ်ခဲ့တာမျိုးမိခင်အမျိုးသမီးကိုပါဝိုင်းပြီးအာရမကျင့်ခဲ့ကြောင်းကိုလည်းသူတို့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ရခိုင်ဒေသအခြေအနေကိုကုလသမဂ္ဂလူအခွင့်အရေးကော်မရှင်နာမင်းကြီးယုံကစိုးရိမ်ကြောင်းနဲ့တရားဥပဒေကြောင်းအရအေးအေးယူဆောင်ရွက်ပေးဖို့ OHCHR အဖွဲ့ကတောင်းဆိုလိုက်ပါတယ
်။ That means it could well be crimes against humanity. These are like the most serious crimes you can think of. So I think the Myanmar government stop it right now.
ခုလိုရတွေကိုကြည့်ရင်လူသားတို့အပေါ်မှာရာဇဝတ်မှုကျူးလွန်သလိုဖြစ်နေပါတယ်။မြန်မာအစိုးရကဒီလိုလိုရမျိုးတွေကိုရပ်တင့်ပြီဖြစ်ပါတယ်။ပြမှုကျူးလွန်သူတွေကိုလည်းတရားဥပဒေအရအေးအေးကိုတိုက်တွန်းပါတယ
် OCSR အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာနဲ့ပတ်သက်လို့စိုးရိမ်မိကြောင်းနဲ့မြေပြင်မှာပြန်လည်စစ်ဆေးမှုတွေလုပ်ပြီးလူအခွင့်အရေးချိုးဖောက်မှုကျူးလွန်တာတွေရှိပါကအေးအေးယူသွားမှာဖြစ်တယ်လို့သမရယုံပြောခွင့်ရပုဂ္ဂိုလ်ဦးစောထေကပြောပါတယ
်တော်တော်လေးကိုပြင်းထန်တာတော်တာထားတဲ့အချက်တွေရှိကြောင်းတွေ့ရတယ်အဲ့ဒါတွေနဲ့ပတ်သက်လို့လည်းကျွန်တော်တို့အနေနဲ့တော်တော်လေးစိုးရိမ်မှုကရပါတယ်ကျွန်တော်တို့အနေနဲ့ဒီဆွဆဲမှုတွေမှန်မှန်မှန်ကိုပြည်ညွှန်စေဥဆောင်တဲ့စုံစမ်းစစ်ဆေးဒီကော်မရှင်ကနေတစ်ဆင့်ကျွန်တော်တို့အများအားဆုံးစုံစမ်းစစ်ဆေးမှုတွေပြုလုပ်အောင်ဖြစ်ပါတယ်။စုံစမ်းစစ်ဆေးကော်မရှင်ကနေပြီးတော့ဒီလိုချိုးဖောက်မှုတွေဒီလိုမျိုးလုံဆောင်ချက်တွေရှိကြတယ်ဆိုတော့ခံရတဲ့စက်တွေအထောက်အထားတွေရှိရင်တော့ကျွန်တော်တို့ ေကလိုအပ်တဲ့အရေးယူသွားမှုတွေပြုလုပ်မှာဖြစ်ပါတယ
်။ရခိုင်ပြည်နယ်မောင်နှံဒေသမှာလူညွေးတပ်ဖွဲ့ရဲ့နေမြေရှင်းလင်းရေးဆိုတာဟာဘယ်လိုစီမံချက်မျိုးလဲဆိုတာနဲ့အဲ့ဒီစီမံချက်ဟာနိုင်ငံတော်လုံခြုံရေးအတွက်ဘယ်လိုရည်မှန်းချက်တွေထားပြီးလှုပ်ဆောင်နေတာလဲဆိုတာကိုလူအခွင့်ရေးကော်မရှင်နာမင်းကြီးဇိုင်ရာရဲ့ဟူစင်ကမေးခွန်းထုတ်လိုက်ပါတယ်။2016အောက်တိုဘာ9ရက်မောင်တော်အကြမ်းဖက်တိုက်ခိုက်ခံရမှုနောက်ပိုင်းဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်6,600ကျော်လောက်ရှိတယ်လို့ကုလသမဂ္ဂရဲ့စည်းရင်းတွေကဖော်ပြပါတယ်။အဲ့ဒီတဲကမြန်မာနိုင်ငံနဲ့သက်ဆိုင်သူတွေကိုပြန်လည်စီစစ်လက်ခံသွားရေးအစီအစဉ်ကိုဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့ကြားမကြသေးခင်ကညှိနှိုင်းဆွေးနွေးခဲ့ကြပါတယ်ခင်ဗျာ
။တို့ရရှိမှာခင်ဗျာ။ကွယ်လွန်သူတရားလွတ်တော်ရှင်နေကြီးဥက္ကိုနီလောက်ကျန်တပ်ဖြတ်ခံရမှုမှာပါဝင်ပတ်သက်တဲ့အဓိကတာဝန်ရှိသူတွေကိုအမှန်တကယ်ဖော်ထုတ်အရေးယူနိုင်လိမ့်မယ်လို့ယူဆကြပါသလား။လက်ရှိမြန်မာနိုင်ငံရဲ့လုံခြုံရေးအခြေအနေပေါ်မှာရောသောရရှင်တွေရဲ့အမြင်သဘောထားတွေဘယ်လိုရှိကြပါသလဲဆိုတာတွေကိုအခုလာမယ့်စနေညတိုက်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0929382555ဖြစ်ပါတယ်။ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပေးပို့လို့ရတဲ့ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။VOA မြန်မာပိုင်းရဲ့ Facebook Internet ဆာမျက်နှာကနေလည်းဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါရခင်ဗျာ
။ဒီကနေ့စနေနေ့ညတိုက်ရိုက်လိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။အခုတော့နိုင်ငံတကာသတင်းလွှာတွေဘက်ကိုဆက်ပါမယ်။အမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ယာယီကန့်သတ်ပိတ်ပင်မှုတွေအပေါ်ဥရောပမှာတော့တုံ့ပြန်ချက်တွေအမျိုးမျိုးဖြစ်နေပါတယ်။အနာလက်ရှိခေါင်းဆောင်တွေကတော့ဒီပေါ်စိတ်အနှောက်အယှက်ဖြစ်နေကြပေမဲ့လည်းပြင်သစ်နယ်သာလန်နဲ့ဂျာမနီတို့လိုမကြခင်ရွေးကောက်ပွဲကျင်းပတော့မဲ့လူထုထောက်ခံမှုအသာစီးရနေတဲ့လက်ရဇွန်ပါတီတွေကတော့ဒါကိုလက်ခံကြိုးဆိုကြပါတယ် VOA သတင်းတောက် Lisa Bryant Paris မြို့ကနေသတင်းပေးပို့ထားတာကိုဦးစံမိုးဝေကတင်ပြပေးပါမယ်ရှင်
Problème de l'immigration de masse qui avec la complicité de l'Union européenne devient jour après jour une véritable submersion.
ဒီနိုင်ငံမှာလာမဲ့ Ebola မှာကျင်းပမဲ့တမရရွေးကောက်ပွဲအတွက်ကြိုတင်ကောက်ယူထားတဲ့မဲစစ်တမ်းတွေမှာခြေစုံးကနေအခိုင်အမာတစ်ပြင်းနေတဲ့လက်ရစွန်းတမရလောင်းမာရီလပန်းကတူတာအနိုင်ရမယ်ဆိုရင်နိုင်ငံရဲ့နေဆက်တွေကိုပိတ်ဆို့ပြင်မယ်လူဝင်မှုကြီးကြပ်ရေးကိစ္စတွေကိုလည်းထိထိရောက်ရောက်ကန့်သတ်မယ်ဆိုပြီးတော့ပြောပါတယ်။သူဟာတမရဒေါ်နယ်ထရန့်ကိုတက်တက်ကြွကြွထောက်ခံသူတူလည်းဖြစ်ပါတယ်။သူရဲ့အမျိုးသားတပ်ဦးပါတီအကြီးတန်းခေါင်းဆောင်တူကဒီလိုခရီးသွားပိတ်ပင်မှုမျိုးကိုပြင်သစ်နိုင်ငံမှာလဲလုပ်ရင်ကောင်းမယ်လို့ Twitter လူမှုကွန်ရက်မှာဖော်ပြထားပါတယ်။မရီလပန်းရဲ့မဲဆွယ် COA မန်နေဂျာ David Richling ကတော့ပိုးပြီးတော့ထင်းထင်းထင်းထင်းပြောဆိုပါတယ်။ပြင်သစ်ရေဒီယိုအတန်လွှင့်ဌာနနဲ့ပြောဆိုရမှာတချို့သောမွတ်စလင်နိုင်ငံတွေကလူတွေပိတ်ပင်မယ်ဆိုတာဖြစ်နိုင်ပေမဲ့သူတို့အတွက်ထိတ်တန့်ဦးစားပေးမဟုတ်ပါဘူးလို့ဆိုပါတယ်။လာမယ့်မတ်လမှာရွေးကောက်ပွဲကျင်းပမယ့် Netherlands နိုင်ငံကလူကြိုက်များတဲ့လက်ရစွန်းတမရလောင်းဂီယက်ဗီလ်တာကခီးသွွားပိတ်ပင်တဲ့အမိန့်ထုတ်ပြန်တဲ့ဒေါ်နယ်ထရန့်ကိုချီးကျူးဂုဏ်ပြုလိုက်ပါတယ်။သူ့ရဲ့ Twitter လူမှုကွန်ရက်မှာခမရရဲ့လှုပ်ရက်တိတ်ကောင်းတဲ့ဒါဟာလုံခြုံလွတ်လပ်စွာနေထိုင်နေတဲ့တခုတည်းသောနီလန်းဖြစ်တယ်ဆိုပြီးတော့ဖော်ပြထားပါတယ်။ဂျာမနီနဲ့အီတလီတို့ကလူကြိုက်များတဲ့ပါတီတွေကလည်းခီးသွွားပိတ်ပင်မှုကိုထောက်ခံကြပါတယ်။အမေရိကန်အစိုးရကတော့ခုနှစ်နိုင်ငံကိုယာယီပြစ်မှတ်ထားပိတ်ပင်ရတာဟာအကြမ်းဖက်တမားဖြစ်နိုင်ပွဲရှိသူတွေကိုအခိုင်အမာစီစစ်နိုင်ဖို့ရည်ရွယ်တာဖြစ်တယ်လို့ဆိုပါတယ်။အရှေ့ဥရောပနိုင်ငံတချို့ကမွတ်စလင်တွေပြောင်းချွေဝင်ရောက်မှုကိုစိုးရိမ်နေကြချိန်မှာအနောက်ဥရောပနိုင်ငံတွေကလည်းလုံခြုံရေးနဲ့ပတ်သက်တဲ့စိုးရိမ်စရာတွေရှိနေတယ်လို့ကြွမ်းကျင်သူတွေကဆိုပါတယ်။ Ian Bond ဟာလန်ဒန်အခြေစိုက်ဥရောပပြည်ပြင်ပြောင်းလဲရေးဌာနရဲ့နိုင်ငံသားရေးမူဝါဒညွှန်ကြားရေးမှူးဖြစ်ပါတယ်။ဒီကိစ္စကလူဝင်မှုကိစ္စတဲ့ဒီလူတွေကိုဒေသခံတွေနဲ့ရောနှောပေါင်းစည်းသွားအောင်ဘယ်လိုလုပ်မလဲဆိုတဲ့ကိစ္စနဲ့ပုံပြီးပတ်သက်ပါတယ်။တွေ့လာနိုင်တဲ့ပြဿနာကပြောင်းရွှေ့ဝင်လာသူတွေစီကမွေးဖွားလာမဲ့ကလေးတွေအနေနဲ့သူတို့နေထိုင်တဲ့နိုင်ငံဖြစ်ပေမဲ့သူတို့နိုင်ငံမဟုတ်ဘူးဆိုတာမျိုးဖြစ်နေတာပါ။အဲ့ဒီဒုတိယမျိုးဆက်ဥရောပသားတွေကပဲပါရီနဲ့ဘရပ်ဆဲလ်တိုက်ခိုက်မှုတွေကိုပြုလုပ်ခဲ့ကြတာဖြစ်ပါတယ်။သူတို့နေထိုင်နေကြတဲ့နိုင်ငံကိုသူတို့ဆန့်ကျင်ကြတာပါ။ဒါပေမဲ့လက်တွေမှာဒီလိုခီးသွွားပိတ်ပင်မှုမျိုးကိုပြင်သစ်နိုင်ငံမှာလုပ်ဖို့မဖြစ်နိုင်ပါဘူး။မြောက်အာဖရိကကလူတွေဟာပြင်သစ်နဲ့သူတို့ရဲ့မူရင်းနိုင်ငံကိုဥရဟိုဝင်ထွက်တွာလာနေကြလို့ဖြစ်တယ်လို့လက်ရစွန်းကြီးကကြွန့်ကျင်သူယန်အီဗ်ကမူကပြောကြားပါတယ
်။ I think that the majority of all citizens want a stricter rules on immigration but they
ကျွန်တော်တို့နိုင်ငံသားအများစုဟာလူဝင်မှုပုံမတင်းကျပ်စေချင်ကြပါတယ်။ဒါပေမဲ့ National Front လို့ခေါ်တဲ့
အမျိုးသားတပ်ဦးရဲ့လှုပ်ရွက်ကလွန်လွန်းပါတယ်အမေရိကန်ရဲ့ခီးသွွားပြစ်ပင်မှုဟာတကယ်တော့ဥရောပသမဂ္ဂအတွက်လည်းစဉ်းစားစရာဖြစ်စေခဲ့တာပါပြောင်းရွှေ့ဝင်ရောက်သူတွေများလုံးလို့နယ်ကြားဒဏ္ဍာရီတွေတိစောက်တာစီးရီးယားကလာသူတချို့ကိုတူတကီကိုပြန်ပို့တာစတာတွေလုပ်ခဲ့ရပါတယ်အီတလီနိုင်ငံရဲ့ဝန်ကြီးအန်ဂျယ်လီနိုအယ်ဖနိုကတော့ဥရောပဟာသူများတွေလုတိုင်းလိုက်လုံနိုင်မှာမဟုတ်ဘူးလို့ပြောကြားကြောင်းပါခင်ဗျာ
ဥဆမ်မွေတင်ပြခဲ့တာဖြစ်ပါတယ်အခုတော့တရုတ်နိုင်ငံကကလေးမွေးဖွားနှုံဆိုင်ရာမူဝါဒအပြောင်းလဲဘက်ကိုကြည့်ကြရအောင်ပါရှင်တရုတ်နိုင်ငံမှာနှစ်ပေါင်းများစွာကျင့်သုံးလာခဲ့တဲ့အငင်းပွားစရာတိန်တောင်ကလေးတယောက်သာယူရမယ်ဆိုတဲ့မူကို2016ခုနှစ်ကသမိုင်းဝင်ပြောင်းလဲခဲ့ပြီးမိသားစုတစုမှကလေးနှစ်ယောက်မွေးဖွားနိုင်တယ်လို့ခွင့်ပြုခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမွေးဖွားခဲ့ကြတဲ့တရုတ်ကလေး18တန်းမှထက်ဝက်နီးပါးကဒုတိယမြောက်ယူကြတဲ့ကလေးတွေဖြစ်ကြပါတယ်။ဒါပေမဲ့ဒီအရေးအတွက်ဟာတာဝန်ရှိသူတွေခန့်မှန်းထားတဲ့အရေးအတွက်ထက်အတော်လေးနည်းနေပါတယ်။ဒီတော့အစိုးရကပြောင်းလဲသတ်မှတ်ခဲ့တဲ့တအိမ်တောင်ကလေးနှစ်ယောက်မွေးဖွားနိုင်ခွင့်မူကဒီတရုတ်ပြည်သူတွေပေါ်ဘလို့တက်ရောက်မှုရှိတယ်လဲဆိုတာကိုဗီဂျင်းမှာရှိတဲ့ VOA သတင်းတောက် Bill Eye ကကိုယ်တိုင်စုံစမ်းသတင်းပေးပို့ထားပါတယ်မဆုမြမူကအပြည့်အစုံပြောပြပေးပါလိမ့်မယ်ရှင
်တရုတ်နှစ်သက်ကူလိုမိသားစုတွေစုံကြတဲ့အချိန်မှာဗီဂျင်းမြို့လယ်တွေကဟိုဟိုင်ရေကန်ကြီးပတ်လည်မှာလာရောက်အပန်းဖြေနေကြတဲ့မိသားစုအများအပြားကိုတွေ့ရနိုင်ပါတယ်အဲ့ဒီမိသားစုတွေထဲမှာ VOA ကမေးကြည့်တဲ့မိသားစုတော်တော်များများကဒုတိယကလေးယူထားပြီးသားဒါမှမဟုတ်နောက်ထပ်ကလေးထပ်မွေးခြင်းကြတာကိုတွေ့ရပါတယ်။ဒါပေမဲ့တရုတ်နိုင်ငံမှာကလေးတယောက်အတွက်ကျွေးမွေးစရိတ်ကြီးမြင့်လာကြောင်းနောက်ထပ်ကလေးယူဖို့ကိစ္စကိုအများစုကစဉ်းစားနေကြပါတယ်။တရုတ်မှာကလေးတွေအတွက်ကျူရှင်တွေအပြင်သင်တန်းတွေထားရတဲ့စရိတ်ကတစ်လကို American Dollar 1000ကနေ2000လောက်ကုန်ကြပါတယ်။အကာသင်တန်းစကိတ်စည်းသင်တန်းတွေပို့တဲ့မိဘတွေဆိုရင်ပို့တော့မှကုန်ပါသေးတယ
် Wish we could have a second child
ကျွန်တော်တို့နောက်ကလေးတယောက်တော့ထပ်လိုချင်ပါတယ်တယောက်တည်းဆိုရင်ကလေးအတွက်ဖော်မဲ့တယ်လေကလေးနှစ်ယောက်ဆိုပို့ကောင်းပါတယ
်လီယူနဲ့သူ့ဇနီးတို့ဒုတိယကလေးယူဖို့စဉ်းစားနေပေမဲ့အကုန်အကျတိတ်များမှာကိုတတ်နိုင်ပါမလားလို့စဉ်းစားနေကြပါတယ်ပညာသင်စရိတ်တခြားသင်တန်းစရိတ်တွေတင်မဟုတ်ပဲထက်တွက်ရမယ့်စရိတ်တွေကလည်းမနှဲလာဘူးလို့ဖခင်တယောက်ကလည်းပြောပါတယ်
当然了还有这个 travel
of course there's also travel overseas which is very
နိုင်ငံကြီးခီးသွားရလဲထွက်တွေ့ရရကြစိတ်ကုန်ကြများပါတယ်ကျွန်တော်တို့တစ်နှစ်ကိုအနည်းဆုံးတစ်ခါတော့ခီးထွက်နိုင်ဖို့ကြိုးစားပါတယ
် James နဲ့သူစနီး Lucy တို့ကကလေးယူတဲ့အတွက်ကုန်ကြစရိတ်များပေမဲ့အကျိုးကပိုများတယ်လို့ယူဆတာကြောင့်ဒုတိယကလေးယူထားကြတာပါဒါပေမဲ့မိသားစုတွေတစ်ခုနဲ့တစ်ခုတော့မတူနိုင်ကြပါဘူးလို့ Lucy ကလက်ခံပါတယ
်他是要面对四个老人
In the future, a child must deal with four elderly parents.
ကလေးတယောက်တည်းဆိုကြီးလာတဲ့အခါနှစ်ဖက်မိဘ၄ယောက်ကိုတာဝန်ယူကြရမယ်။သူတို့မှာမောင်နှမတွေရှိတယ်ဆိုရင်တာဝန်နည်းနည်းပို့သွားတာပေါ့ရှင်
။တရုတ်နိုင်ငံမှာလူဦးရေများလာပေမဲ့တက်ကြီးရွယ်အိုတွေပိုများလာတဲ့ပြဿနာကိုရင်ဆိုင်နေရပါတယ်။ပင်စင်စားအရေးအတွက်မြန်မြန်ဆန်ဆန်တိုးများလာတာနဲ့အတူအလုပ်လုပ်သူအရေးအတွက်နည်းလာနေပါတယ်။ကျွမ်းကျင်သူတွေအပြောအရရှင်းနှစ်2018ခုနှစ်ကစပြီးတော့ကလေးမွေးဖွားနှုံးဇက်တိုက်ကြဆင်းမဲ့ပုံရပါတယ်။တအိမ်တောင်ကိုကလေးနှစ်ယောက်ယူဖို့သတ်မှတ်ထားတဲ့အရေးအတွက်အတိုင်းမွေးပြီးသွားကြသူတွေများတာမို့ကလေးထပ်မွေးမဲ့အမျိုးသမီးအရေးအတွက်နည်းသွားပြီလို့သူကတွက်ပြပါတယ်။ကလေးယူသင့်မယူသင့်ဆိုတဲ့အထိစဉ်းစားနေကြတဲ့သူမျိုးတွေလည်းရှိပါတယ်။
Life is very stressful. If I was to have a child, one would be enough.
ဘဝဆိုတာစိတ်ပင်ပန်းစရာတွေတိတ်များတော့ကလေးလေးတယောက်တော့ကျွန်တော်လူချင်ပါတယ်။မိန်းကလေးပဲဖြစ်ဖြစ်ယောက်ျားလေးပဲဖြစ်ဖြစ်တယောက်ပဲလူချင်ပါတယ
်။အာရှနိုင်ငံတော်တော်များများမှလိုပဲတရုတ်နိုင်ငံမှာကလေးမွေးဖွားနှုံးတိတ်နေပါတယ်။တရုတ်အစိုးရကကလေးနှစ်ယောက်ယူခွင့်ပေးထားတာကလွဲလို့ကလေးယူကြအောင်လို့ပေးတဲ့မက်လုံးကများများဆဆမရှိလာပါဘူး။ဒါကြောင့်တအိမ်တောင်ကိုကလေးနှစ်ယောက်ယူခွင့်မူဝါဒပြောင်းလိုက်တာဟာနောက်များကြာလွန်းနေပြီလားလို့တချို့ဝေဖန်သူတွေကထောက်ပြနေကြပါတယ်ရှင်။
မဆုမြမွန်တင်ပြခဲ့တာဖြစ်ပါတယ် VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာရှင် VOA မြန်မာပိုင်းစနေနေ့မနေ့6နိုင်ကနေ9နိုင်ထိအစည်းအဝေးကိုလိုင်းဒိုမီတာ30နှစ်40 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်မနေ့6နိုင်ခွဲမှာထုတ်လွှင့်မဲ့ဒုတိယပိုင်းနာရွေးအစည်းအဝေးမှာတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းအင်္ဂလိပ်စာသင်ခန်းစာသိပ္ပံနဲ့နည်းပညာအစည်းအဝေး American အစိုးရရဲ့သဘောထားတွေကိုနားဆင်ရမယ်အပြင
် But I had not planned to get arrested. I had planned to do with thatHaving to end up in jail, but when I
ဒါတော့အမျိုးသမီးကဏ္ဍမှာအပြည့်စုံနားဆင်ရမှာဖြစ်ပါတယ်။အခုတော့ဒီကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်။ဒေါခင်မျိုးသက်နဲ့အတူတင်ဆက်ပေးပါမယ်ရှင်
။အာဆီယံဒေသရင်းရေချောင်းချက်လက်ဆိုင်ရာမျှဝေဆောင်ရွက်နိုင်စွမ်းနဲ့ပတ်သက်ပြီးတန်မတ်ကြီးအမေရိုတိုလန်တီနိုဂျူနီယာကအာဆီယံနေဗယ်အင်တာအော်ပရေဘီလီတီဆိုတဲ့ခေါင်းစဉ်နဲ့ကြောင်နေထုတ်မနီလာတိုင်းစ်မှာရေးပါတယ်အာဆီယံဖွဲ့ရင်ဆယ်နိုင်ငံကိုကြည့်ရင်ရေချောင်းနဲ့ကင်းလို့မရဘူးဆိုတာသိတာနေတယ်လို့မြန်မာကမ္ဘောဒီးယားနဲ့လာအိုစ်နိုင်ငံတွေလိုရေချောင်းကိုပဲအဓိကအခြေခံထားသုံးစရာမလိုတဲ့ကုန်းတွင်ပိုင်းနိုင်ငံတွေကလည်းသူတို့နိုင်ငံဝင်ငွေအတွက်ပင်လယ်ပြင်ကိုပဲအားထားနေရတာသိတာတယ်လို့အစခြေထားပါတယ်မနစ်တုန်းကဆူလူပင်လယ်ပြင်မှာကနေဒါနိုင်ငံသားတယောက်ပြန်ပြီးအစွဲခံခဲ့ရပြီးအင်ဒိုနီးရှားမလေးရှားနဲ့ဖိလစ်ပိုင်သုံးနိုင်ငံစလုံးကကဲဆယ်နိုင်ဖို့အတွက်အပြင်းထန်ကြိုးပမ်းနေတဲ့ကြားကပဲခေါင်းဖြတ်ပြီးအသက်ခံခဲ့ရတဲ့အဖြစ်မျိုးကြုံခဲ့ရတယ်လို့နောက်ထပ်ပြန်ပြီးဆွဲမှုတွေတိုးလာတဲ့နောက်မှာတော့သုံးနိုင်ငံပူးပေါင်းပြီးမလက်ကရေလက်ချာရေချောင်းခင်းတဲ့မှုကိုစတင်ခဲ့ပြီးအချက်လက်တွေမျှဝေတာလုပ်ခဲ့ပါတယ်။အာဆီယံနိုင်ငံတွေချမ်းမှာနေမီပိုင်ဆိုင်မှုပြဿနာတွေရှိနေပေမဲ့နှစ်နိုင်ငံချင်းဖြစ်စေအများပူးတွဲပြီးဖြစ်စေရေချောင်းလုံခြုံရေးကိုလှုပ်ဆောင်နေကြတဲ့ပြင်အာဆီယံကာကွယ်ဝင်ကြီးအဆင့်ဆွေးနွေးပွဲတွေမှာလည်းဩစတြေးလျတရုတ်အိန္ဒိယဂျပန်တောင်ကိုရီးယားနယူးဇီလန်ရုရှားနဲ့အမေရိကန်ရှစ်နိုင်ငံကိုပါပါဝင်တက်ရောက်စီပြီးကယ်ဆယ်ရေးစစ်ဖက်စေကူတာရေးလူသားချင်းစာနာမှုနဲ့တဘာဝဘေးအထောက်ကူပေးတာတွေအကြမ်းဖက်တိုက်ဖြတ်ရင်းနဲ့ရေချောင်းလုံခြုံရေးဆိုင်ရာတွေနဲ့ပတ်သက်ပြီးညှိနှိုင်းဆွေးနွေးတာမျိုးတွေပါလှုပ်ဆောင်ခဲ့ကြတာပါအာဆီယံဆယ်နိုင်ငံချားမှာခိမီလက်နဲ့တက်ဆင်နေတဲ့ရေရက်ကလည်းထိုင်း၊ဘရူနိုင်း၊မလေးရှားနဲ့စင်ကာပူမှာပဲရှိပြီးစီးရေးဆွမ်းဆောင်ရေးကွာဟချက်တွေရှိနေတယ်လို့တရားရေးစနစ်ကွဲပြားမှုနဲ့စီးရေးလှုပ်ဆောင်မှုကွာခြားချက်တွေရှိနေပေမဲ့ဒေသရင်းလုံခြုံရေးစွန့်ရီတိုးမြင့်မှုအတွက်ပူးပေါင်းဆောင်ရွက်မှုတွေလုပ်ရင်အာဆီယံရေပြင်လုံခြုံမှုတွေပိုရမလာနိုင်ဘူးလားဆိုတဲ့အမေးနဲ့အဆုံးသတ်ထားပါတယ်
ဆက်လက်ပြီးတော့ရှစ်နှစ်ဦးကွန်ညီလှုပ်ကြံခံရမှုဟာမြန်မာနိုင်ငံကိုသတိပေးလိုက်ခြင်းဖြစ်တဲ့ဆိုပြီး South China Morning Post ရဲ့ Editor အဖော်အဖြစ်နဲ့ရေးသားထားတာကိုတင်ပြလိုပါရယ်။ဦးကွန်ညီအသက်ခံရလို့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုမရက်တင်ပါဘူးဆိုပြီးဆောင်းပါးကိုအစားချီထားပါရယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးရှေ့ရေးအလားအလာဟာမုံဝါဝါဖြစ်နေချိန်မှာပဲဒီလောက်ရှားမှုထဲမှာအဓိကအခန်းကဏ္ဍမှာပါဝင်နေတဲ့မွတ်စလင်ရှစ်နှစ်တူဦးဖြစ်တဲ့ဦးကိုနီလောက်ကြံတက်ဖြတ်ခံရတာဟာနောက်ကြောင်ပြန်လည်ဖို့အတွက်စိုးရိမ်စရာလိုဖြစ်လာနေပါတယ်။သူအသက်ခံရခြင်းကြောင့်ဒေါအောင်ဆန်းစုကြည်လိုအစိုးရတာဝန်ရှိသူတွေရဲ့အားနည်းချက်တွေကိုမိမောင်းထိုးပြလိုက်ရာရောက်တယ်လို့လူမှုအဖွဲ့အစည်းအတွင်းသဘောထားကွဲပြားမှုတွေနဲ့တချိန်ကစစ်အုပ်ချုပ်မှုကိုပြောင်းလဲပြစ်ဖို့လိုပြီးဆိုတာကိုမိမောင်းထိုးပြသလိုက်ခြင်းပဲဖြစ်တယ်လို့យေတာထားပါတယ်။ဒါအပြင်သူ့ရဲ့တည်ဆုံးမှုဟာအချီးနှီးမဖြစ်ဖို့လိုအပ်ပါတယ်။ဦးကိုနီဘာကြောင့်အသက်ခံရတာလဲဆိုတာအခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပေမဲ့တချို့ကတော့သူဟာအနောက်ရှက်တစ်ခုဖြစ်နေလို့အသက်ခံရတာဖြစ်တယ်လို့မြင်ကြပါတယ်။ဦးကိုနီဟာဗုဒ္ဓဘာသာအများစုနေထိုင်တဲ့တိုင်းပြည်ထဲမှာထင်ရှားတဲ့မွတ်စလင်တူဦးဖြစ်တယ်လို့ဥပဒေစိုးမိုးရေးဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးနဲ့ဒေါအောင်ဆန်းစုကြည်နဲ့သူမရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရရဲ့ဥပဒေအကြံပေးဖြစ်တာကြောင့်သူရဲ့လှုပ်ဆောင်ချက်တွေကြောင့်ကိုဂျိုးစီးပွားထိခိုက်စေနိုင်တဲ့သူတွေအတွက်တော့သူဟာစူးညောင်ခလုတ်တစ်ခုလိုဖြစ်နေပါဗျ။နိုင်ငံရဲ့အဓိကလေဆိပ်မှာသူလှုပ်ကြံတက်ဖြတ်ခံရတာဟာတုံလှုပ်စရာဖြစ်ရတစ်ခုဖြစ်ပေမဲ့လည်းဥက္ကုဏီအသက်ခံရလို့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကိုမရက်တင်ပါဘူး။ဒါဟာတတိပေးချက်တစ်ခုလိုသဘောထားရမှာဖြစ်တဲ့ဆိုပြီးဆောင်းပါးကိုအဆုံးသတ်ထားပါဗျ။အပြည့်အစုံကိုတော့ www.scmp.com မှာဝင်ရောက်ဖတ်ရှုနိုင်ပါတယ်ရှင်။
အခုဆက်လက်ပြီးတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရပါမယ်။ဒေါ်လလတန်းအစီအစဉ်တင်ဆက်ထားပါတယ်ရှင
်။ဒီနေ့မနေ့တင်ပြမယ် idiom အသုံးက
close call
ဖြစ်ပါတယ်။စာလုံးပေါင်းက C L O S E close ကကတ္တာနီးတာ C A L L caller caller ဆိုတော့စကားလုံးကြီးရဲ့တိုက်ရိုက်ဒီပဲကတော့ကပ်ပြီးခေါ်တာပေါ့ idiom ဆိုတဲ့တဲ့ဝိုက်ဒီပဲကဒီနေရာမှာအန်ဒီရဲကနေတီတီကလေးလွတ်တာကိုဆိုတာပါကံကောင်းလို့လက်မတင်လေးတွေလွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် We were very lucky as we got out of our house before it was burned down it was a very close call
ကျွန်တော်တို့တိတ်ကိုကံကောင်းနေအိမ်တိမ်လုံးမီးလောင်ပြမကြခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လေလက်မတင်လေးတွေလွတ်သွားခဲ့တယ်လို့ထိပ်ပြရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် We were very lucky as we got out of our house before it burned down it was a very close call
အန်ဒီရနီတီတီကလေးလွတ်တာကိုပြောခြင်း idiom အသုံးရဘယ်လိုပြောမလဲ
close call
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာပါရှင်အခုဆက်လက်ပြီးတော့အပတ်စဉ်အမျိုးသမီးကန္တာကိုနားဆင်ရမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာဖေဖော်ဝါရီလကို Black History Month လူမဲသမိုင်းတင်လဖြစ်သတ်မှတ်ထားကြတာဖြစ်ပါတယ်လူမဲတွေရဲ့သမိုင်းမှာထူးခြားလာတဲ့ပုံစံတွေနဲ့အထင်ရှားဆုံးအမျိုးသမီးကြီးကတော့ Rosa Parks ဖြစ်ပါတယ်လွန်ခဲ့တဲ့62နှစ်ကလူဖြူလူမဲအသားအရောင်ခွဲခြားရေးဝါဒကိုကန့်ကွက်တဲ့တာမန်လူမဲအမျိုးသမီးတူရဲ့တတိရှိလာတဲ့လောက်ရဟာဒီနေ့အထိလူအများအတွက်အားကြအတူယူစရာဖြစ်ခဲ့ပါတယ်ပြည်သူအခွင့်ရေးအတွက် Rosa Parks အနေနဲ့ဘလို့ဆွန်းဆွန်းတမန်ဆောင်ရွက်ပေးခဲ့တယ်လဲဆိုတာနဲ့ပတ်သက်လို့ဒီသတင်းပအမျိုးသမီးကဏ္ဍမှာဒေါ်လလတန်းကစူးစီးတင်ပြထားပါတယ်ရှင
် I had not planned to get arrested I had planned to do with that having to end up in jail but when I had to face
မနီနေအဲ့ဒီနေ့ကအဖမ်းခံမှုရည်ရွယ်ပြီးလုတာတော့မဟုတ်ပါဘူးထောင်ထဲမသွားရဘဲနဲ့လုံနိုင်မှုရည်ရွယ်ခဲ့ပါတယ်ဒါပေမဲ့လို့ကျမဖန်ခံမှုဆုံးဖြတ်ချက်ချလိုက်တာကတော့ကျမတို့အနေနဲ့ဒီလိုအနှင်ခံရတဲ့ဘဝမျိုးမှာနေရတာကြာပြီမို့ကျမတို့ဘောခွဲခြားဆက်ဆံတာပူပြီးခံလီပူပြီးအနှင်ခံရလီဖြစ်တယ်ဆိုတာကိုကျမသဘောပေါက်မိလို့ဖြစ်တယ်လို့ပြောသွားသူကတော့ကွယ်လွန်လေပြီဖြစ်တဲ့ပြည်သူ့ခွင့်ရေးလှုပ်ရှားမှုရဲ့မိခင်ကြီးရဲ့လို့တင်စားခေါ်ပေါ်သူ Rosa Parks ပဲဖြစ်ပါတယ်ဒီလဖေဖော်ဝါရီလကိုအမေရိကန်မှာ Black History Month လူမဲသမိုင်းတင်လာဖြစ်တတ်မှတ်ထားတဲ့အတွေ့အကြုံလေး Rosa Parks ရဲ့အသားအရောင်ခွဲခြားမှုဆုံးသက်ရေးသမိုင်းတင်ကျူးပေါင်းမှုများကိုတင်ပြပေးဖို့ရည်ရွယ်ခဲ့တာပါလူမဲသမိုင်းတင်လာစခဲ့တာကတော့1915ခုကဖြစ်ပါလေအမေရိကန်ပြည်ထောင်စုမှာကြီးကျွန်စနစ်ပပျောက်ရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်မှာတတ်မှတ်ထားပြီး250အကြာဖြစ်တယ်လို့ဆိုရမှာပါ Harvard Johnson ဘုရားသမိုင်းရှင်ကာတဂျီဝစ်စနစ်တခြားအထင်ကအာဖရိကနွေဘောအမေရိကန်နိုင်ငံသားတွေရဲ့ကျူးပမှုကြောင့်အမေရိကန်သမိုင်းမှာလူမဲအမေရိကန်နိုင်ငံသားတွေရဲ့အခန့်ကဏ္ဍကိုအတိမှပြုဖို့1956ခုနှစ်ကစလို့အမေရိကန်သမ္မတရိုင်းကဒီလကို Black History Month ရဲ့လို့သတ်မှတ်ပြီးနိုင်ငံကနေဂါရဝပြုခဲ့တာလည်းဖြစ်ပါတယ်အာဖရိကနွေဘောအမေရိကန်နိုင်ငံသားအမျိုးသမီးတွေရဲ့ကျူးပမှုတွေအောင်မြင်မှုတွေအများကြီးရှိတဲ့နဲ့ Rosa Parks ကတော့အချင်းရှားဆုံးပုံကိုယ်ဒီနှစ်တူးလို့ဆိုရမှာပါအချင်းကတော့လွန်ခဲ့တဲ့58နှစ်ဖြစ်တဲ့1955ခုဒီဇင်ဘာလတရနေ့ကပဲဖြစ်ပါတယ်ထိုစဉ်အသက်42နှစ်အရွယ်ရှိပြီဖြစ်တဲ့ Rosa Parks ဟာတောင်ပိုင်းဒေသမှာချက်မှတ်ထားတဲ့လူပြူလူမဲခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ Alabama ပြည်နယ် Montgomery မြို့မှာ Basque ဒီဇင်ဘာမှာလိုက်ပါလာပြီးလူပြူတူးအတွက်နေရာဖယ်ပေးဖို့ညှင်းခဲ့တာဖြစ်ပါတယ်ထိုစဉ်ဖြစ်ရတဲ့ပတ်သက်ပြီးတော့မကွယ်လွန်မီသူသတင်းမီဒီယာကိုပြောပြခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ
် Well four of us were involved in that section of the bus a man occupied the seat with me
အဲ့ဒီဘတ်ကဘောမှာကျမတို့လူမဲ၄ဦးရှိခဲ့ပါတယ်တူဦးကပြင်းပေါင်နာခုံမှာထိုင်ပြီးကျမကတော့အတွင်းဘက်ပိုင်းမှာထိုင်နေပါတယ်တခြားတစ်ဖက်မှာနောက်လူမဲအမျိုးသမီး၂ဦးထိုင်နေကြပါတယ်ဘတ်ကရတ်တော့လူပြူအမျိုးသား၂ဦးတက်လာပြီးသူကမတ်တပ်ရနေရတယ်သူကကျမတို့အားလုံးကိုခုံကနေဖယ်ပေးစီခြင်းနဲ့ တခြား၃ယောက်ကတော့မထချင်းထချင်းနဲ့ထပေးကြတယ်။ကျမကတော့ဖေမပေးဘူး။အဲ့ဒီတော့ကျမအဖမ်းခံရအချုပ်ထဲထည့်ခံခဲ့ရတယ်လို့ Rosa Parks ကသူမကွယ်လွန်မီကပြန်ပြောင်းပြောခဲ့တာပါ။ခုလိုလူပြုလူမဲခွဲခြားဆက်ဆံတာကိုခံနေရတာများလို့လေသူ့အနေနဲ့အခုလိုမခံရနိုင်ဖြစ်လို့အခန်းရဲခဲ့တာဖြစ်တယ်လို့ Rosa Parks ကပြောခဲ့တာကတော့
Well I had work and I can't say I wasn't tired but that
ကျမကအလုပ်ပြင်းမှန်းပြီးပြန်လာတာဒါပေမဲ့ကျမပြင်းမှန်းလို့ဘတ်စကားပေါ်မှာခုံနေရကနေထပေးဖို့ညှင်းငယ်တာတော့မဟုတ်ပါဘူးကျမအနေနဲ့ကျမကတန်ရန်တန်ကြီးဘတ်စကားကပီးပြီးစီးတာမို့လို့လေကျမထပေးစရာအကြောင်းမရှိဘူးလို့ကျမယုံကြည်ပါတယ်ဒါအပြင်ကျမကိုခုလိုခွဲခြားဆက်ဆံတာမျိုးကိုလေကျမမခံတော့ဘူးလို့ဆုံးဖြတ်တဲ့အတွက်အခုလိုဘတ်စကားပေါ်မှာခုံနေရကိုမဖယ်ပေးခဲ့တာပါလို့ Rosa Parks ကပြောခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာRacial segregation လို့ခေါ်တဲ့အသားယောင်ခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ထိုးစဉ်ကခီးသွွားရမှာလူပြူကရှီတန်းခုံလူမဲတွေကနောက်တန်းခုံတွေမှာထိုင်ကြရပြီးလူပြူတွေအတွက်ရှီတန်းခုံတွေမှာနေရာမရှိရင်နောက်တန်းခုံမှာလူမဲတွေကဖယ်ပေးကြရတာဖြစ်ပါတယ်ဒါကို Rosa Parks ကဆန့်ကျင်ခဲ့တာပါအလားတူပဲကျောင်းတွေစားတောက်ဆိုင်တွေရုပ်ရှင်ရုံတွေစသဖြင့်မှာလေလူပြူနဲ့လူမဲတွေကိုခွဲခြားဆက်ဆံထားတာပါRosa Parks ရဲ့ Montgomery မြို့ကလေးမှာဒီအသားယောင်ခွဲခြားတဲ့စနစ်ကိုဘတ်စကားတွေပေါ်မှာတခြားလူမဲအမျိုးသမီးတွေကအခံခဲ့လို့အဖမ်းခံခဲ့ကြရတာတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့လို့လေဒီတစ်ခါ Rosa Parks အဖမ်းခံခဲ့ရတော့လူမဲလူအဖွဲ့အစည်းကဒီဖြစ်ရကိုမခံတော့တဲ့အတွက်သူ့နောက်မှာဝိုင်းပြီးရပ်တည်ပေးခဲ့ကြပါတယ်။ Rosa Parks ကတော့အလုပ်ပြုတ်ခဲ့ပြီး Alabama မှာအလုပ်ရှာမရတဲ့အတွက်ကြောင့်လေသူနဲ့သူခင်မဟာDetroit မြို့ကိုပြောင်းခဲ့ကြရပါတယ်။ထိုစဉ်လူမဲဖွဲ့စည်းဖြစ်တဲ့ NAACP ကလည်းဒီဖြစ်ရပ်ကိုစံတက်ခံဖြစ်ရှေ့တန်းတင်ခဲ့ပါတယ်။ထို့သဖြင့်ထိုစဉ်ကပြည်သူ့ခွင့်ရေးလှုပ်ရှားမှုမှာခေါင်းဆောင်ဖြစ်တက်လာသူကတော့တရားဟောဆရာဒေါက်တာမာတင်လူသက်ကင်းပဲဖြစ်ပါတယ်။ထိုစဉ်လူပြူလူမဲခွဲခြားမှုဆက်ဆံရေးအဆုံးသတ်ဖို့ငြိမ်းချမ်းစွာတိုက်ပွဲဝင်ဖို့ဆုံးဖြတ်ခဲ့သူဒေါက်တာကင်းပြောခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ်။
Segregation in public transportation will pass away eventually. And I think we
အများပြည်သူအသုံးပြုတဲ့တည်ယူပို့ဆောင်ရေးမော်တော်ယာဉ်တွေရထားတွေပေါ်မှာအသားယောင်ခွဲခြားမှုစနစ်ဟာတနည်းအဆုံးသတ်မှာပါ။ဒါကြောင့်ဒီကနေ့ကစပြီးတော့ကျွန်တော်တို့ဒါကိုရင်ဆိုင်နိုင်ဖို့ပြင်ဆင်ကြဖို့လိုမယ်လို့ထင်ပါတယ်။အဲ့ဒီအချိန်ရောက်လို့အခြေအနေတွေကိုရင်ဆိုင်ရတဲ့အခါမှာကျွန်တော်တို့တိတ်ခါရှိရှိတည်တည်ငြိမ်ငြိမ်စင်ချေနှုံတရားရှိရှိနဲ့ရင်ဆိုင်ကြပါစို့
။ဒေါက်တာမာတင်လူသက်ကင်းဥဆောင်တဲ့လှုပ်ရှားမှုကြောင့်လေအသားယောင်ခွဲခြားရေးစနစ်ဟာဥပဒေအရအမေရိကန်ပြည်ထောင်စုမှာအဆုံးသတ်ခဲ့ပါတယ်။ဒေါက်တာမာတင်လူသက်ကင်းကတော့အလုပ်ကြံခံခဲ့ရပါတယ်။ Rosa Parks ဟာ1980ခုနှစ်များနောက်ပိုင်းမှာလေအသားယောင်ခွဲခြားမှုတိုက်ဖြည့်လှုပ်ရှားမှုတွေဆက်လက်ဆောင်ရွက်ခဲ့သလို Detroit မြို့မှာလူမဲလူငယ်တွေအသက်မွေးဝမ်းကြောင်းအကြံပေးဌာနကိုလေဖွင့်လှစ်ပေးခဲ့ပါတယ်။ခုလိုဒဏ်တူခွင့်ရရှိမှုတွေသူ့ဘဝမှာမနာမနေကြိုးပမ်းမှုတွေကြောင့်1990ခုခုနှစ်မှာထိုစဉ်သမ္မတဘီလ်ကလင်တန်ကအရသားတွေကိုပေးတဲ့အမြင့်ဆုံးဆုတစိတ်ဖြစ်တဲ့သမ္မတရဲ့လွတ်မြောက်မှုဆုတစိတ်အပြင်လွတ်တော်ဆိုင်ရာအမြင့်ဆုံးရွှေစိတ်ဆုကိုလည်းသူ့ကိုချီးမြှင့်ခဲ့ပါတယ်။ထိုစဉ်သမ္မတကလင်တန်ဆုပေးပွဲမှာပြောခဲ့တာကတော့
Rosa Parks ignited the most significant social movement in modern America.
Rosa Parks ဟာခေတ်သစ်အမေရိကန်သမိုင်းမှာအထင်ကရအကြဆုံးလူမှုရေးအပြောင်းလဲဖော်ဆောင်မှုကိုစတင်ပေးခဲ့သူပါပြည်တွင်းစစ်ဖြစ်စေခဲ့တဲ့အကြောင်းရင်းတွေအဆုံးသတ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်73 74နဲ့15တို့မှာပေးအပ်ထားတဲ့ကတိတွေကိုဖြည့်ဆည်းနိုင်ဖို့ကြိုးပမ်းပေးခဲ့သူပါနောက်နှစ်ပေါင်း90ကျော်အောင်ပဲ Rosa Parks ဟာတစ်ချိန်ကဗတ်စကားပေါ်မှာနေရာမဖယ်ပေးခဲ့တာထက်ကြော်လွန်ပြီးတခြားတန်းတူအခွင့်အရေးရပိုင်권အတွက်ကြိုးပမ်းပေးခဲ့သူဖြစ်တာမို့သူ့ကိုသမရကချီးမြှင့်တဲ့လွတ်မြောက်မှုစုတစိတ်အပြင်ကျွန်တော်နဲ့အတူလွတ်တော်ခေါင်းဆောင်တွေကလည်းလွတ်မြောက်မှုစုတစိတ်စုသူ့ကိုချီးမြှင့်ပါတယ
် Rosa Parks ဟာ2005ခုအောက်တိုဘာလ24ရက်နေ့အသက်92နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်ထိုစဉ်သူ့ရဲ့ဇာပနအခမ်းအနားကိုတက်ရောက်ခဲ့တဲ့သမ္မတဘာရက်အိုဘားမားအမတ်တရပြောခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ
် We honor this woman Rosa Parks by finding within ourselves
ကျွန်တော်တို့ဒီကနေ့ဂါရဝပြူတဲ့ Rosa Parks ဟာနိုင်ငံရေးရာထူးလက်ကင်ထားသူမဟုတ်ပါဘူးကြွယ်ဝချမ်းသာတဲ့သူလည်းမဟုတ်ပါဘူး
အထက်တန်းစွာသတင်းတွေမှာဖော်ပြခြင်းခံရသူလည်းမဟုတ်ပါဘူးထိတ်တန့်တက်ကသူကဘွဲရသူလည်းမဟုတ်ပါဘူးသူဘဝဖြတ်သန်းမှုအတော်များများမှာဆက်ချုပ်စားခဲ့သူပါဒါပေမဲ့ကျွန်တော်နိုင်ငံရဲ့သမိုင်းကိုပြုစုတဲ့အခါမှာတော့ဒီအေးဆေးဆေးနေတဲ့အမျိုးသမီးရဲ့အမိဟာလွတ်တော်အမတ်တွေသမဏတွေရဲ့အမိကိုမေးသွားတောင်းမှသူ့အမိကိုတော့အမြဲသတိရနေကြမှာပါ
ရိုဇာပါ့ခ်ကိုကာရမပြုခဲ့သူနောက်တူကတော့ Washington DC အောက်လွတ်တော်မှ Eleanor Holmes ပဲဖြစ်ပါတယ
် In great humility Rosa Parks gift
Rosa Parks အနေနဲ့တိမ်မွေးစွာပဲပြပြတတအတိပေးခဲ့တာကကိုကိုကိုလူမြအောင်လှုပ်ရှားဖို့ဆိုတာပါပဲ
1973ခု February 4ရက်နေ့မွေးနေ့ရှင်ကွယ်လွန်လေပြီဖြစ်တဲ့ Rosa Parks ကိုဂုဏ်ပြုတဲ့အနေနဲ့သူအသက်တရာပြည့်တဲ့2013ခုနှစ်ကတော့သူမွေးနေ့ထိမ့်မှတ်ဖြစ်ရူဇာပါ့ခ်တိတ်ကောင်းကိုစာတိုက်ကြီးကနေထုတ်ဝေရောင်းချခဲ့ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့အမျိုးသမီးများကန္ဓာကိုမိကုံးချုပ်အပ်ပါတယ်ရှင် You can bend but never break me cause it only serves to make me more determined to
ဒေါ်လာတန်စီစဉ်တင်ဆက်တဲ့အမျိုးသမီးကန္ဓာကိုနားဆင်ကြကြရတာဖြစ်ပါတယ်အခုတော့သိပ္ပံနဲ့နေပညာအစီအစဉ်အလှက်ပါဒေါက်ခင်မြို့သက်စုစည်းတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံဟာငရင်ရဲဝင်းထဲမှာရှိတဲ့ဒေသမှုငရင်အန္တရာယ်ကအချိန်မရွေးကြာရောက်နိုင်ပါတယ်။ဒီထဲမှာလူနေထူးထပ်တဲ့ရန်ကုန်မြို့ရဲ့အန္တရာယ်ကြာရောက်နိုင်တဲ့အနေအထားကိုသိရအောင်မြန်မာနိုင်ငံမြင်းငရင်ကော်မတီကအထွေထွေအထွန်းရေးမှူးဦးသူရအောင်ကိုမေးမြန်းပြီးတင်ပြပေးပါမယ်။ရန်ကုန်မြို့ပြုပြင်ပြောင်းလဲရေးအတွက်ဆောက်လုပ်ရေးလုပ်ငန်းတွေတိုးပြီးလှုပ်လာနေချိန်မှာလူနေအဆောက်အဦတွေနဲ့ဂုံးကြော်တရားတွေဆောက်လုပ်နေတယ်လို့လမ်းတွေပြုပြင်တိုးချဲ့တာနဲ့နောက်မှာမြောက်ရထားလမ်းတွေကိုပါဆောက်လုပ်ဖို့အတွက်အစီအစဉ်တွေရှိနေပါတယ်။ဒီလိုဆောက်လုပ်ရေးလုပ်ငန်းတွေအများအပြားတိုးလာမယ်ရန်ကုန်အတွက်ငရင်အနေနဲ့ပတ်သက်ပြီးဘယ်အတိုင်းတာထိလုံခြုံစိတ်ချအောင်ရှိနိုင်ပါသလဲ
။မြောက်ရထားလမ်းတွေပါတွေကတော့လက်ရှိမှာတော့မစနိုင်ဘူး။ဒီကစီမံချက်တွေမှာ2040ဒီပဲရှိတာဆိုတော့အဲ့ဒီအာမျိုး infrastructure တွေကတော့ကျွန်တော်စီမံရေးရောကြီးတာပေါ့လာမဲ့ urban development plan တွေမှာတော့ရှိတယ်ဒါပေမဲ့အဲ့ဒါတွေကလည်းတော်တော်လေးကြာအောင်လက်ရှိ infrastructure တွေကတော့ land တွေပါတွေကိုအဓိကချဲ့တာတို့တချို့တံတားတွေစောက်နေတာတို့နောက်ပဲမြေထား land တွေပါတွေကိုကျွန်တော်တို့ upgrade လုပ်မှာတို့လုပ်နေတာများတာပေါ့အဲ့ဒါနဲ့ပတ်သက်ပြီးရန်ကုန်မြို့ကဘယ်လောက်ထိလုံခြုံစေချာမှုရှိနိုင်မလဲဆိုတာပြောရတာတော့နည်းနည်းလေးတော့ခက်တယ်အခုချိန်ကြီးကတော့ကျွန်တော်တို့မှာပြည်စုံကောင်းမွန်တဲ့သူတနာရလက်တွေကအများကြီးမရှိဘူးပေါ့နော်ရှိတာကဥမာမလင်းရင်ဇုံပေါ့မလင်းလူစိတ်ကြတဲ့မျိုးပုံရှိတယ်မလင်းသုံးနည်းမှရှိတယ်နောက်ငလင်းတန်းခိုင်နောက်ကဖက်ဆက်ပေါ့ဖက်ဆက်မှရှိတယ်ဒါပေမဲ့ကျွန်တော်တို့ဒီမှာ risk ပေါ့အခုငလင်းနဲ့ပတ်သက်ပြီးတော့ဖြစ်လာမယ်ဆိုလို့ရှိရင်ဘယ်ပိုင်းတွေကပို့ပြီးတော့ဒီအနေခံနိုင်ရမယ်ဆိုတဲ့ဟာမျိုးကကျွန်တော်တို့ဒီမှာကမရှိသေးဘူး။ပေါင်းမှုပြည်စုံတဲ့သုတေသနလုပ်ဖို့အများကြီးကြံနေသေးတယ်ပေါ့။အဲ့ဒါတော့ကျွန်တော်တို့လိုအပ်နေပါသေးတယ်
။ဟုတ်ကဲ့ပါ။ရန်ကုန်မြို့ပေါ့နော်ဒီဘုံမိပေရာအနေထားရချင်းအခုမြန်မာနိုင်ငံဒီငမြင်ရဲဝင်းထဲမှာလည်းကြာနေတယ်။နောက်ဒီရန်ကုန်မြို့မှာဆော့ဆော့လိုမြောက်ရထားတွေမစနိုင်သေးပေမဲ့အဆောက်အဦတွေကစောင့်နေတယ်ပေါ့နော်။လူကြီးကတိုးလာတယ်အဆောက်အဦတစ်တည်းကအမြင့်စောင့်နေတယ်။ဆိုတော့ဒီရန်ကုန်မြို့ရဲ့မြေအနေထားနဲ့ဘယ်နေရာဆိုလို့ရှိရင်ဒီငလျင်အတွက်အန္တရာယ်ပိုရှိနိုင်တယ်ဘယ်နေရာတော့နည်းနည်းစိတ်ချရတဲ့အနေထားရှိတယ်အဲ့ဒါလေးနည်းနည်းခွဲပြောပြပေးပါလားရှင
်။ဟုတ်ကဲ့လက်ရှိကျွန်တော်တို့ hazard map အရာပေါ့အဲ့ဒါကငလျင်တိုင်းလာမဲ့အခြေအနေကိုတွက်ချက်ပြီးထုတ်ထားတဲ့ probability assessment hazard map ပေါ့ရန်ကုန်မြို့ရဲ့အဲ့ဒါအရာဒီရေပုံရပြောရမယ်ဆိုလို့ရှိရင်ဥပမာရန်ကုန်မြို့အရှိတ်ကျန်းနေဆိုအရှိတ်တော်များများတကုံအရှိပိုင်းတို့တကုံမြောက်တို့နောက်တကုံတောင်ပေါ့နောက်ပြီးတော့အိုက်ဘက်ကနေစောက်ဘက်လာလို့ရှိရင်တောင်ပလာ14ဒီပေါ့ပြီးသွားလို့ရှိရင်လည်းအနောက်ပိုင်းနေနေဆိုလို့ရှိရင်လှိုင်းမြစ်နဲ့ရန်ကုန်မြစ်နဲ့ရန်ကုန်မြို့ပေါ့အဲ့ဒီနာကမြစ်ကမ်းနာကရှိတဲ့မြို့နယ်တွေပေါ့အထူးသဖြင့်တော့လမ်းမတော်တို့ပါတို့ပေါ့လမ်းမတော်တို့ကျွန်တော်တို့အလုံးလို့စသည်အရပြုစုတော်စသည်အရဆိုလိုတာကတော့မြစ်ကမ်းပေးနဲ့ကက်ရရှိတဲ့ရှိတဲ့ကမ်းပေါ့တိုင်းမြစ်ရှိတဲ့ကမ်းမှာရှိတဲ့တချို့မြို့နယ်တွေနဲ့ကျွန်တော်တို့ရန်ကုန်မြို့ရဲ့အရှိတ်ဘက်ဆိုတာကတော့ကျွန်တော်တို့အရှိတ်ဘက်ချမ်းမှရှိတဲ့မြို့နယ်တွေပေါ့မြို့တစ်တည်းလည်းရှိတာပေါ့အဲမြို့တွေကတော့ငလျင်လိုင်းလိုင်းပူခံနိုင်ရည်ရှိတယ်ဗျာဖြစ်လို့လို့ဆိုလို့ရှိရင်သူတို့ကအရင်ကဟိုကသူကဘုန်းကြီးပေါ့မြေပြော့တယ်ပေါ့သူတို့ဟိုးရင်ထဲမှာရှိတဲ့နှုံးတွေမြေလူတွေဘာတွေမှာ
နည်းနည်းလေးတိတ်ပြီးတော့အရန်ကိုမကျစ်လက်သေးတဲ့မြေပေါ်မှာအခြေတည်ထားတဲ့မြို့တွေပေါ့
အောက်ခံမြေသားရဲ့အနေထားနဲ့မကပ်ပါဘူးအောက်ခံမြေမှာကြောက်သားဘက်ရော့ရဲ့အတိမ်နဲ့တွေငရင်အလားအလာရှိတဲ့နေရာတွေနဲ့လည်းသက်ဆိုင်ပါတယ
်ရန်ကုန်မြို့ရဲ့ငရင်အလားအလာကိုငရင်လိုင်းကဘယ်ကနေလာနိုင်လဲဆိုရင်ကျွန်တော်တို့သတိပြည့်ကျော်ရပဲအဓိကလာနိုင်တာပေါ့တိုင်းပြည်တို့ကရန်ကုန်မြို့ရဲ့အရှိတ်ကကျွန်တော်တို့ဒီကီလိုမီတာ20ကျော်30ဝန်းကျင်လေးပါလောက်မှာရှိတာပေါ့အဲ့ဒီကနေပြီးတော့လှုပ်ခက်ခဲရဲ့မလီလှုပ်ခက်ခဲမယ်ဆိုလို့ရှိရင်တော့ရန်ကုန်မြို့အရှိတ်ကျန်းကိုလည်းအနည်းဆုံးရောက်လာမယ်ပို့ပြီးတော့နှီးတာပေါ့ရန်ကုန်မြို့ရဲ့အရှိတ်ပိုင်းမြို့နယ်အဲ့ဒါတစ်ပိုင်းနောက်ပြီးတော့ကျွန်တော်တို့ကအောက်ခံမြေသားအနေထားပါမြေသားအနေထားနဲ့အောက်ခံကြောက်ပေါ့အောက်ခံကြောက်အနေထားရဆိုလို့ရှိရင်အဲ့ဒီဘိုင်းနေရာနည်းနည်းပို့ပြီးအောက်ကကြောက်သားနဲ့လည်းဝေးတယ်အပေါ်မှာမြေကြီးကများတယ်ဆိုတော့သူကငလင်းလိုင်းကိုသူကပူခံရမယ်ပူခံရမယ်ဆိုတော့ပမာဏတူရဲ့လိုင်းတစ်ခုကလာခဲ့မယ်ဆိုရင်တော့အဲ့မျိုးနေတွေကတန်းတဲ့မျိုးနေတွေကပူခံရမယ်ဥပမာစမ်းကြောင်းလို့မျိုးပဟန်းလို့မျိုးပေါ့နော်ကျွန်တော်တို့အဲ့မျိုးနေအချို့အစိပ်ပိုင်းနေဆိုရင်အောက်ကကြောက်သားနဲ့နီးတယ်ပေါ့နည်းနည်းမာတယ်ပေါ့မာတော့သူကနည်းနည်းငလင်းလိုင်းကိုနည်းနည်းခံနိုင်တယ်ပေါ့အဲ့တော့အဲ့မျိုးနေဒီမှာရှိတဲ့အဆောက်အုံတွေကတော့ပုံအဆောင်ပုံစံတစ်ခုရဲ့ကိုတပြေးညီလေးပဲပတ်မှတ်မယ်ဒီပုံစံနဲ့ပဲစောင့်မယ်ဆိုလို့ရှိရင်တော့မှတို့ကဒီခုနအလေကျောမှာရှိတဲ့ဗဟန်းတို့တချို့စမ်းကြောင်းတချို့နေရာတွေကျွန်တော်တို့ကမာပြီးစပြီးရချင်းအဲ့လိုနေရာအောက်ဦးတွေကရန်ကုန်အဲ့ကျွန်တော်ခုနပြောတဲ့အရှိကျန်းတို့ဒီလှိုင်းမင်းနဲ့ကပ်ရက်ပြီးရမြို့နယ်ပြီးထက်ကိုတို့ကပုံပြီးတော့ခံနိုင်ရရှိပေါ့နော်ဒါကတော့ကျွန်တော်တို့ကရေပုံရအားဖြင့်ပြောတာပါ
တိဆောက်ထားတဲ့အဆောက်ဦးရဲ့ခံကြမှုဟာမြေပြော့မှာတိထားမှန်းထားတဲ့အောက်ခံကြောက်သားပေါ်မှာမူတည်ုံနဲ့မကပါဘူးအဆောက်ဦးရဲ့ဒီဇိုင်းပေါ်မှာလည်းမူတည်နေပါတယ
်အဆောက်ဦးရဲ့တောက်လုပ်တဲ့ဒီဇိုင်းပေါ်မှာလည်းမူတည်သေးတာပေါ့ဒီမြေပေါ်မှာဆိုလို့ရှိရင်လည်းဘယ်မျိုးနဲ့ဘယ်အေရီးယားမှာနည်းနည်းလိုင်းလာမဲ့အချိန်ဘလောက်တန်ဖို့ဆိုကျွန်တော်ကပေါ်တန်လာတာပေါ့အဲ့လိုပေါ်ပြထားတဲ့အတွက်ကြောင့်ကျွန်တော်ကအဲ့တန်ဖို့ကြည့်ပြီးတဲ့အခါမှာဒီစွက်ချာအင်ဂျင်နီယာပေါ့ကျွန်တော်တို့အင်ဂျင်နီယာတွေကကိုးစောက်မဲ့မိမိရဲ့အဆောက်ဦးရဲ့ဒီဇိုင်းအဆောက်ဦးရဲ့အထက်အမြင့်အခြေစရာအဲ့ပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ upgrade resistance ဖြစ်အောင်သူကဒီ structure design ကလည်း building ကုတ်မှလည်းညွှန်းလာတာပေါ့ဒီတန်ဖိုးတွေရှိရင်ဘယ်လို structure မျိုးစောင့်ရင်ဘယ်ဆိုင်ဆိုင်မျိုးကိုကာပြီးဘယ်လောက်စောင့်အောင်ဒီကတော့ဆက်ပြီးသား building ကုတ်ပေါ့ကျွန်တော်မြန်မာနိုင်ငံကနေပြီးတော့ဒီကိုကိုပိုင်ကျွန်တော်တို့ building ကုတ်ကဆက်ပြီးသားရှိပါတယ်ဆောက်စနစ်အကုန်လုံးပဲပါအဲ့ဒီအောက်ကိုကျွန်တော်တို့ကဒီငန်းကို structure ညားဒီမလေးပါရှိနေကျွန်တော်တက်ချက်ပြီးတော့စောင့်အောင်ပါတော့အဲ့လိုမျိုးစောင့်တဲ့အစားအူးဆိုလို့ရှိရင်တော့ဒီကရေပြောတဲ့အချမ်းပေါ့မလီနောင်ပူခံရတဲ့မြို့နယ်တွေမှာရှိရင်ရှိတော့များလေဒီမှာမလီနောင်ကောင်းကောင်းခံနိုင်ပါဘယ်ရန်ကုန်မြို့ရဲ့ဒေနီယာမှာပဲဆော့ပေါ့မလီနောင်ခံနိုင်မှာဖြစ်ပ
ါလိမ့်မယ်မြန်မာနိုင်ငံမြေငင်းရင်ကော်မတီကအထွေထွေအထွန်းရင်မှုဥတူရအောင်ပါရန်ကုန်မြို့အတွက်အန္တရာယ်ရန်ဝန်းပြမြေပုံထုတ်ထားတာရှိနေပေမဲ့ငရင်တန်းတင့်နိုင်ခြင်းနဲ့သက်ဆိုင်တဲ့ပြည်စုံကောင်းမွန်တဲ့သူတေသနာအချက်လက်တွေရအောင်ဆက်ပြီးလုပ်ဖို့လိုနေသေးတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်ပါ
တော်ခင်မြတ်သက်စုစည်းတင်ပြခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။မြောက်ကိုရီးယားကလူခွင့်ရေးချိုးဖောက်မှုတွေကိုရက်ဆက်ကြမ်းကြုတ်စွာကျူးလွန်နေတဲ့အတွက်မြောက်ကိုရီးယားအရာရှိတွေနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေအပေါ်အမေရိကန်ပြည်ထောင်စုကဒဏ်ခတ်ပိတ်ဆို့မှုအစ်တေထပ်မံချမှတ်လိုက်ပါတယ်။အဲ့ဒီပိတ်ဆို့မှုအစ်တေကြောင့်ဒဏ်ခတ်ခံရတဲ့မြောက်ကိုရီးယားအရာရှိတွေနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကို OFAC လို့ခေါ်တဲ့နိုင်ငံခြားပိုင်ဆိုင်မှုများထိန်းချုပ်ရေးယုံကသတ်မှတ်တဲ့အမေရိကန်အစိုးရထိန်းချုပ်မှုအောက်မှာရှိတဲ့နယ်နိမိတ်အတွင်းကပိုင်ဆိုင်မှုတွေအလုံးကိုထိန်းချုပ်ထားမှာဖြစ်ပါတယ်။အထူးသဖြင့်တော့ OFAC ရုံးကနိုင်ငံတော်လုံခြုံရေးဝန်ကြီးကင်ဝမ်ဟောင်းကိုအဲ့ဒီစီးရင်ထဲမှာထည့်သွင်းသတ်မှတ်ပါတယ် MSS လို့ခေါ်တဲ့နိုင်ငံတော်လုံခြုံရေးဝန်ကြီးဌာနဟာနိုင်ငံရေးအကျဉ်းသားတွေကိုညှဉ်းပန်းနှိပ်စက်တာအစာမကြေပွဲထားတာလိမ်မိုင်းဆန်ရစော်ကားတာအဓမ္မကိုဝန်ဖျက်ချခိုင်းတာကလေးငယ်တွေကိုတပ်ဖြတ်တာစတဲ့ပြစ်မှုတွေကိုကျူးလွန်နေတဲ့ဌာနဖြစ်ပါတယ်အဲ့ဒီလိုလှုပ်ဆောင်ဖို့ညွန်ကြားတဲ့အထက်ကင်ဝမ်ဟောင်းလည်းပါပါတယ်ကင်အီလ်နမ်ဟာတိုင်းပြည်တောင်ပိုင်းဟမ်ညုံခရိုင်အတွင်းမှာရှိတဲ့ယူဒုတ်နိုင်ငံရေးအကျဉ်းစခန်းကိုကြီးကြပ်ကုတ်ခဲ့ရတဲ့ MSS အဖွဲ့တာဝန်ခံဖြစ်ပါတယ်ကင်မျိုးဂျုံကတော့အာနာယအလုသမာပါတီရဲ့ဝါဒဖြန့်ချီရေးနဲ့စီယုံရေးဌာန PAD ကဒုတိယညွှန်ကြားရေးမှူးဖြစ်ပါတယ်ဒီဌာနဟာမြောက်ကိုရီးယားအစိုးရရဲ့သတင်းစာနဲ့အတန်လွင့်လုပ်ငန်းတွေကိုကြီးကြပ်ကုတ်ခဲ့ရတဲ့ဌာနဖြစ်ပါတယ် ချိုးဝီဟာလည်းဝါရဖြန့်ချီရေးနဲ့စီယုံရေးဌာန PAD ကဒုတိယညွှန်ကြားရေးမှူးတစ်ဦးဖြစ်ပြီးဌာနရဲ့အတွေးခေါ်ပိုင်းဆိုင်ရာကိစ္စရပ်တွေမှာတန်ရှင်းစင်ကြယ်ဖို့နဲ့အစိုးရရဲ့စင်စါဖြတ်တောက်မှုကဏ္ဍတွေကိုကြီးကြပ်ကူကဲရသူဖြစ်ပါတယ်။မင်းပြုံချိုးဟာလည်းအတိုက်အခံတွေကိုတုတ်တင်ရှင်းလင်းသူဖြစ်တဲ့အတွက်တင်မင်းရဲ့စေတမန်လိုလူသိများပြီးသူဟာအလုတ္တမပါတီအတွက်ညွှန်ကြားချက်တွေထုတ်ပြန်ဖို့တာဝန်ယူရသူဖြစ်ပါတယ်။ဂျိုယုံဝန်းဟာလည်းအလားတူအာဏာရအလုတ္တမပါတီအတွက်ညွှန်ကြားချက်တွေထုတ်ပြန်ဖို့တာဝန်ယူရသူတဦးဖြစ်တဲ့အပြင်ပါတီရဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်တဦးလည်းဖြစ်ပါတယ်။ကမ်ပီဟွန်းကတော့ပြည်သူ့လုံခြုံရေးဝန်ကြီးဌာနလက်အောက်မှာရှိတဲ့နိုင်ငံရေးဘျူရိုဌာနရဲ့ညွှန်ကြားရေးမှူးဖြစ်ပါတယ်။ဒီဝန်ကြီးဌာနဟာတိုင်းပြည်အတွင်းကရဲစခန်းတွေ၊စစ်ကြောရေးစခန်းတွေ၊ထိန်းသိမ်းရေးစခန်းတွေနဲ့အလုပ်ကျန်းစခန်းတွေစတဲ့လုပ်ငန်းကွန်ရက်ကြီးတွေလည်းပတ်နိုင်အောင်ကြီးကြပ်ကုက္ကရတဲ့ဌာနတစ်ခုဖြစ်သလိုပြည်သူပြည်သားတွေကိုတိတ်ခါချချိန်ချောက်ပြီးညှဉ်းပန်းနှိပ်စက်တဲ့နိလနဲ့အုံပြုလေးရှိပါတယ်။စီမံကိန်းကော်မရှင်နဲ့အလုပ်သမားဝန်ကြီးဌာနတို့ဟာလည်းမြောက်ကိုရီးယားအစိုးရပိုင်းကိုယ်စားလှယ်လုပ်ငန်းဒါမှမဟုတ်အရေးပါတဲ့အခန့်ကဏ္ဍမှာရှိတဲ့မြောက်ကိုရီးယားအစိုးရပိုင်းဌာနတွေအဖြစ် OFAC ရုံးကသတ်မှတ်ပါတယ်။အလုပ်သမားဝန်ကြီးဌာနဟာအစိုးရစီမံကိန်းဌာနရဲ့ညွှန်ကြားချက်နဲ့အညီမိုင်းလုံငန်းအပါအဝင်ဘယ်နေရာကိုအလုပ်သမားတွေဘယ်နှစ်ယောက်ပို့တင်နေဆိုတဲ့အစီအစဉ်တွေကိုအကောင့်ထဲပေါ်ဆောင်ရတဲ့ဌာနဖြစ်ပါတယ်။အဲ့ဒီလုပ်ငန်းဌာနတွေဟာအလုပ်ကျန်းတဲ့ခိုင်းစေမှုတွေအပေါ်မိခိုးအားထားပြီးစီးပွားရေးလုပ်ငန်းတွေကိုအကောင့်ထဲပေါ်နေတဲ့ဌာနတွေဖြစ်ပါတယ်။အခုထုတ်ပြန်လိုက်တဲ့လူပုဂ္ဂိုလ်အမည်စင်းတွေဟာလူအခွင့်အရေးတွေနဲ့စင်စါဖြတ်တောက်မှုတွေကိုချိုးဖောက်နေကြသူတွေဖြစ်တဲ့အပြင်မြောက်ကိုရီးယားအစိုးရအနေနဲ့အဲ့ဒီလိုချိုးဖောက်မှုတွေမကျူးလွန်ဖို့အမေရိကန်အစိုးရကသတ်မှတ်ထားတဲ့တာဝန်ခံမှုတွေကိုချိုးဖောက်နေခြင်းဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါရရှင်။ VOA မြန်မာပိုင်းစနေနေ့မနေ့ရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။စနေနေ့ညနေခင်းရေဒီယိုအစီအစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ဖန်ယူနားဆင်နိုင်ပါတယ်ညနေခင်းရေဒီယိုအစီအစဉ်ပြီးခြင်းမှာတော့ VOA TV အစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိ Asia Set 7 Jodu ကနေဓာတ်ရိုက်ထုတ်လွှင့်ပေးသလို VOA ရဲ့ Facebook စာမျက်နှာမှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဓာတ်ရိုက်ထုတ်လွှင့်ပေးပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မြတ်သက်ကြေညာပေးပါမယ်ရှင
်အမေရိကန်ကအီရန်ပေါ်မှာပြင်းပြင်းထန်ထန်ပြောကြားခဲ့ပြီးတဲ့နောက်မှာပထမအဆင့်အနေနဲ့အရေးယူတန်းခတ်မှုအသစ်တွေကိုချမှတ်လိုက်ပါတယ်။ဒီခေတ်မှာအီရန်ရဲ့ပက်ထင်းတက်ဒုံးကျည်အစီအစဉ်နဲ့သက်ဆိုင်သူတွေအရှိလေပိုင်းဒေသတလွှားကသူတို့နဲ့ဆက်နွယ်နေသူတွေတဲကလူပုဂ္ဂိုလ်73ဦးနဲ့ကုမ္ပဏီ12ခုကိုတန်းခတ်အရေးယူခဲ့တာဖြစ်ပါတယ်။အခုပြစ်မှတ်ထားအရေးယူတဲ့ထဲမှာအီရန်ကသူ့ရဲ့ပက်ထင်းတက်ဒုံးကျည်အစီအစဉ်အဆင့်မြင့်မှုအတွက်လိုအပ်တဲ့ပစ္စည်းတွေနဲ့နည်းပညာတွေပံ့ပိုးကူညီပေးတဲ့ UAE Arab Sawa များနိုင်ငံနဲ့တရုတ်နိုင်ငံတဲကအီရန်ကိုပံ့ပိုးကူညီနေတဲ့ကွန်ရက်အဖွဲ့တွေပါဝင်ပါတယ်။အမေရိကန်အစိုးရကမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေကိုပြည်ဝင်ခွင့်ပိတ်ပင်ထားတဲ့ကိစ္စကိုအကြောင်းပြပြီး IS လို Jihad ဘာသာရေးစစ်ပွဲဆင်နွှဲနေတဲ့စစ်သွေးကြောအဖွဲ့တွေကတိမ်းတွင်းလူစုနိုင်တယ်လို့အကြမ်းဖက်မှုကိုလေ့လာနေတဲ့ကျွမ်းကျင်သူတွေကပြောပါတယ်။သမ္မတထရမ့်ကသူ့လုတ်ပိုင်ခွင့်နဲ့ယာယီပြည်ဝင်ခွင့်ပိတ်ပစ်ခဲ့တာဟာမွတ်စလင်တွေပေါ်မှာအမေရိကန်ရဲ့မုန်းတိမှုကိုပြသလိုက်တာဖြစ်တယ်လို့ Jihad စစ်ပွဲဆင်နွှဲနေသူတွေကပြောကြကြောင်းအမေရိကန်ခြေဆက်ကျမ်းဖက်မှုဆိုင်ရာလေ့လာရေးစောင့်ကြည့်ဖွဲ့ကပြောပါတယ်။လေဝမှုအဖြစ်ရှိတဲ့မြောက်ကိုရီးယားနိုင်ငံမှာအဆင့်မြင့်အရာရှိကြီးတွေကိုထုတ်ပယ်မှုတွေဇက်တိုက်တွေ့လာတဲ့နောက်မှာနိုင်ငံခေါင်းဆောင်ကင်ဂျွန်အွန်းရဲ့အဓိကလက်ရုံးတစ်စုလို့သတ်မှတ်ကြတဲ့လုံခြုံရေးဆိုင်ရာဝန်ကြီးကင်ဝွန်ဟွန်ကလည်းထုတ်ပယ်ပြစ်လိုက်တယ်လို့တောင်ကိုရီးယားကတောက်ကြနေမှာပြောပါတယ်။ထောင်နိုင်ရေးဖွဲ့ကြီးခဲ့ဖြစ်တဲ့ကင်ကိုဇန်နဝါရီလရာထူးကဖယ်ရှားပစ်ခဲ့တာဖြစ်ပြီးသူ့ကိုအဂတိလိုက်စားမှုအာဏာအလွဲသုံးစားလုပ်မှုနဲ့ထုတ်ပြစ်လိုက်ပုံရတယ်လို့ပြောပါတယ်။အီရန်နဲ့ဆက်ဆက်မှုရှိတဲ့ဟူဒီစစ်သွေးကြော်ရန်ကကာဝယ်ဖို့ယေမန်နိုင်ငံကမ်းလွန်ကနိုင်ငံတကာရေးပိုင်တဲ့ထက်မှာအမေရိကန်ရေတပ်ဖြတ်တင်းမောတစီကင်းလှည့်မယ်လို့ကာဝယ်ရေးဝန်ကြီးဌာနကပြောပါတယ်
။သတင်းအကျဉ်းချုပ်ကိုဒေါက်ခင်မြတ်သက်ကြေညာပေးခဲ့တာပါရှင်။ဒီမနေ့အစီအစဉ်ထုတ်လုပ်ရမှုကမိုင်းအင်ဂျင်နယ်ဖြစ်ပြီးအင်ဂျင်နီယာကတော့ဇိနက်အဗ်ဒူရမန်ဖြစ်ပါတယ်။ကျွန်မရှားပေါင်းပါစနေနေ့မနေ့ VOA မြန်မာပိုင်းအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.